Welcome to the Voice of America in Burmese.
ပြန်ရည်သူတွေကင်းဝေးတဲ့မနက်ကင်းဖြစ်ကြပါစေခင်ဗျာ VOA အမေရိကန်တိုင်းရဲ့2022ခုနှစ်မတ်လ23ရက်အင်္ဂါနေ့မနေ့ဘက်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေဆိုင်းလူမီတာ3040 48တို့ကအပြင် VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ကင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်ပါပါဒီမနေ့မှာတော့မြန်မာစစ်တပ်ထိတ်တန်းခေါင်းဆောင်တချို့နဲ့တိုင်ရင်းတွေကိုအမေရိကန်ကထပ်ပြီးတော့တန်ခတ်မှုတွေတိုးလိုက်ချိန်မှာပဲတာဂီတနဲ့ဒေါ်ဘုံမှာမင်းညကဘာတွေဖြစ်တတ်ခဲ့ပါသလဲ
။ဟာသွားပြီ။မတို့ဒီကောင်ဆက်ပြီးတော့ဆက်နေ။ဟာ။ဆက်ကနေနေပြနေပါလေ။တာဂီတတာဂီတအလဲမှာဟောတာဂီတနှွေဟိုမှာစစ်စည်းကွေမှာစစ်စည်းကွေမှာပါ
။တရင်းနေအပြီးမကြခင်မှာနားဆင်ရဖို့ရှိပါတယ်။ဒီအကြောင်းနဲ့အတူအခြားစိတ်ဝင်စားဖို့ရာသတင်းပေးဖို့ချက်နဲ့ဆက်သွယ်မေးမြန်းချက်တွေကိုလည်းတင်ဆက်အောင်ပါပါ။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေး၊ဘလော့ဂါတွေပြောသမျှစတာတွေကိုကြားရဖို့ရှိပါတယ်။အခုအရင်ဆုံးတော့အင်္ဂါနေ့မနက်ခင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ဒေါက်ခင်မျိုးသက်ကြောပြပေးပါအောင်ဗျာ
။မြန်မာစစ်တပ်နောက်ဒီမိုကရေစီရေးတောင်းဆိုဆန္ဒပြကြသူတွေအပေါ်စစ်တပ်ရဲ့အကြမ်းဖက်ဖိနှိပ်မှုတွေနဲ့ဆက်ဆံနေတဲ့စစ်အရာရှိနှစ်ဦးတပ်မနှစ်ခုကိုအမေရိကန်ကတင်းနယ်လာနေမှအရေးယူတက်ခတ်ပါတယ်။ရဲချုပ်တာဝန်လည်းယူထားတဲ့ဒုတိယပြည်ထောင်ရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးတန်းလှိုင်စစ်စင်ရေးအထူးအဖွဲ့မှဒုတိယဗိုလ်ချုပ်ကြီးအောင်ဆိုတပ်မ33ခြေလင်းတပ်မ89တို့ရဲ့ပိုင်ဆိုင်မှုတွေအကျိုးစီးပွားတွေကိုအမေရိကန်ကပိတ်ပင်ကတ်သတ်ကြောင်းဗဏ္ဍာရေးဝန်ကြီးဌာနကမလ22ရက်နေ့မှာကြေညာတာပါဖေဖော်ဝါရီလ2ရက်နေ့ကမှရဲချုပ်နဲ့ပြည်ထောင်ရေးဒုဝန်ကြီးဖြစ်လာတဲ့ဒုတိယဗိုလ်ချုပ်ကြီးတန်းလှိုင်လက်အောက်မှာရဲတပ်ဖွဲ့ဟာငင်းချမ်းစွာဆန္ဒပြသူတွေကိုအဓိကယုံနှိမ်နှင်းရေးလက်နက်တွေကြီးအစ်စ်တွေတုံတက်ခိုက်တာကြောင့်မလ14ရက်နေ့မှာတိုင်းတန်ရာကဆန္ဒပြသူ38ဦးသေဆုံးရမှုအပါအဝင်နိုင်ငံတော်ဝန်ဆန္ဒပြသူဒါဇင်နဲ့ချီသေဆုံးရတယ်လို့ဗန္ဓာရေးဝန်ကြီးဌာနကြေညာချက်ကဖော်ပြပါတယ်တပ်မ33ကိုမန္တလေးမှာတက်ချပြီးရန်ကုန်မှာတပ်မ89တို့ကိုတက်ချထားတွေကြောင့်လုံခြုံရေးတပ်ဖွဲ့တွေရဲ့တပ်ဖြတ်မှုတွေအပါအဝင်အင်အားအလွန်ကျွံသုံးတာတွေဖြစ်လာတယ်လို့ဗန္ဓာရေးဝန်ကြီးဌာနကထောက်ပြထားပါတယ်။တပ်မ33ဟာဆိုရင်2018ခုနှစ်တုန်းကလည်းရိုဟင်ဂျာတွေအပေါ်ဆူဆူရွရွလူခွင့်ရေးချိုးဖောက်မှုကြောင့်အမေရိကန်အရေးယူတန်းခတ်ခံထားရတာဖြစ်ပါတယ်။မန္တလေးရတနာပုံတင်ပေါ်စိတ်မှာလူ2ဦးသေဆုံးအများအပြားထဏ်ရာရခဲ့တဲ့ဖေဖော်ဝါရီလ20ရက်နေ့ဆန္ဒပြသူတွေကိုကြီးအစ်စ်နဲ့ပြစ်ခတ်တာမှာတပ်မ33ကစစ်သားတွေပါဝင်တယ်လို့အမေရိကန်ဗန္ဓာရေးဝန်ကြီးဌာနကပြောဆိုထားပါတယ်။ဆန္ဒပြသူတွေကိုတပ်ဖြတ်နောက်ဒေသကျန်ရာရစေတဲ့အထိအင်အားသုံးပြီးအကွက်ချဖြိုခွင်းတဲ့လုံခြုံရေးတပ်ဖွဲ့တွေထဲမှာတပ်မ33နဲ့တပ်မ89နှစ်ခုစလုံးပါတယ်လို့လည်းဖော်ပြပါတယ်။နောက်ထပ်အရေးယူခံရတဲ့စစ်စင်ရေးအထူးအဖွဲ့မှဒုတိယဗိုလ်ချုပ်ကြီးအောင်ဆိုးကတော့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကိုတက်ရိုက်အစီရင်ခံရသူဖြစ်ပြီးသူထိန်းချုပ်တဲ့ဒေသတွေမှာလည်းငြင်းကြမ်းစွာဆန္ဒပြသူတွေရဲရဲစက်စက်တိုက်ခတ်ခံရတယ်လို့ဖော်ပြပါတယ်။လက်နက်ကိုင်စစ်သားတွေဟာစစ်မြေပြင်အတွက်သာဖြစ်ပြီးရဲတပ်ဖွဲ့လုပ်ငန်းတွေအတွက်မဟုတ်ကြောင်းလူသေးကြေစီတဲ့အထိအင်အားသုံးလားဆိုရင်ဆရာနာဒိန်ဆန့်ကျင်ဆန္ဒပြသူတွေကိုအကွက်ချကြံစီနှိမ်နှင်းမှုသာဖြစ်တယ်လို့အမေရိကန်ကပြောဆိုထားပါတယ်ရှင်။မြမဆင်နာသိမ်းမှုစန့်ကျင်ဆန္ဒပြမှုတွေအတွင်းလုံခြုံရေးတပ်ဖွဲ့ဝင်တွေလက်ချက်နဲ့တေဆုံးသူအ ਨੇ ဆုံး224ဦးရှိပြီဖြစ်ကြောင်းကုလသမဂ္ဂလူ့အခွင့်အရေးကပြောဆိုထားပါတယ
် At least 224 civilians have been killed at the hands of security forces according to the UN Human
Rights Council ဟာသေဆုံးရသူတွေအပါအဝင်လုံခြုံရေးတပ်ဖွဲ့တွေလက်ချက်နဲ့တေဆုံးရသူအရက်သားအ ਨੇ ဆုံး224ယောက်ရှိတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးကထုတ်ပြန်ထားတဲ့အကြောင်းကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရတဦးဖြစ်တဲ့ဖာဟန်ဟတ်ကတင်းနလာနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။အမှန်တကယ်ပြည်ဆုံးရသူအရေအတွက်က250ကျော်နိုင်တယ်လို့လဲကုလသမဂ္ဂကယုံကြည်ထားပါတယ်။နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ရဲ့မတ်လ22ရက်နေ့အတည်ပြုချက်အရအရက်သားတည်ဆုံးသူ262ဦးရှိပြီးအမှန်တကယ်တည်ဆုံးသူကတိထက်ပိုများကြောင်းဆက်လက်အတည်ပြုချက်ရယူစုဆောင်းနေကြောင်းဖော်ပြပါသည်။ငင်းချင်းစွာဆန္ဒပြသူတွေကိုစစ်တပ်ကအင်အားသုံးနှိမ်နှင်းတာတွေရပ်ဖို့မြမဆန်ရကုလသမဂ္ဂရုံးကလည်းဒီဇိုင်းမှတ်မှတ်တောင်းဆိုထားပါသည်။ စစ်တပ်ကဖမ်းထားတဲ့သတင်းထောက်အနည်းဆုံး40ရှိပြီးလွတ်လပ်တဲ့သတင်းမီဒီယာတွေကိုနှိပ်ကွပ်လာတာနဲ့အတူလွတ်လပ်စွာထုတ်ဖော်ခွင့်မရအောင်ကန့်တက်လာတဲ့အပေါ်ကုလသမဂ္ဂဘက်ကထူးဆိုးရင်နဲ့လူလဲပြောပါတယ်ဖေဖော်ဝါရီလ၁ရက်နေ့မြန်မာစစ်တပ်အာဏာသိမ်းပြီးတဲ့နောက်သတင်းတောက်တွေကိုပြစ်မှတ်ထားဖမ်းဆီးမှုသတင်းမီဒီယာထုတ်ဝေခွင့်ရုပ်သံထုတ်လွှင့်မှုတွေကိုပိတ်ပင်ထားသလိုနိုင်ငံတွင်းအင်တာနက်ဆက်သွယ်မှုတွေကိုလည်းအာဏာသုံးဖြတ်တောက်နေပါတယ်ရှင်မြန်မာကြောင်မြင့်တဲ့ပလဲတွေကိုအီဗီလာ၁ရက်နေ့ကဆလို့နေပြည်တော်မှာဆယ်ရက်ကြာခင်းကျင်းရောင်းချမဲ့အကြောင်းမြန်မာကြောင်မြင့်ရတနာပြပွဲဗဟိုကော်မတီကကြေညာခဲ့ပြီးနောက်မှာတော့ကြောင်မြင့်ပြပွဲမှာအယောင်ဝယ်လုပ်သူတွေကိုနာမည်ပြက်စီးရင်သွင်းအရေးယူမဲ့အကြောင်းပြောင်းစွလွတ်တော်ကိုစားပြုကော်မတီ CRPH ကတင်းနှင်းလာနေမှာကြေညာပါတယ်။အနာသိစစ်ကောင်စီဟာသူတို့ရဲ့ပုဂ္ဂလိကအကျိုးစီးပွားအတွက်ကြောက်မြင့်တဲ့ပလဲရောင်းချပွဲစီစဉ်တာလို့လဲ CRPH ကပြောပါတယ်။ဒီကြောက်မြင့်ပြပွဲကတရားမဝင်ဘူးလို့လဲ2020ရွေးကောက်ပွဲအနိုင်ရလွတ်တော်အမတ်တွေရဲ့ပြောင်းစွလွတ်တော်ကိုစားပြုကော်မတီရဲ့ကြေညာချက်မှာဖော်ပြပါတယ်။နိုင်ငံသားယတနာလုပ်ငန်းလုပ်သူတွေကိုမြန်မာကျပ်ငွေနဲ့ရောင်းချမဲ့အကြောင်းမြန်မာကျပ်ငွေယတနာပြပွဲဗဟိုကော်မတီကမတ်လ15ရက်နေ့နေ့စွဲနဲ့ကြေညာထားတာပါနိုင်ငံတော်ဆီယန္နာတိမ့်မှုစန့်ကျင်ဆန္ဒပြနေကြတဲ့ကာလအတွင်းသတင်းနှစ်ပတ်သာပြင်ဆင်ခြင်းရမယ့်ကျောင်းမြင့်နဲ့ပလဲရောင်းချပွဲမှာရောင်းသူဝယ်သူဘလောက်ရှိသလဲဆိုတော့အတိအကျမသိရပါဘူးအခုကျင်းပမယ်ဆိုတဲ့ယတနာပြပွဲမှာပါဝင်သူတွေကုမ္ပဏီတွေကိုအမည်ပြက်စီရင်သွင်းပြီးစီပွားရေးလုပ်ပိုင်ခွင့်ပိတ်မဲ့အကြောင်းဥပဒေအရအရေးယူမဲ့အကြောင်း CRPH ဘက်ကပြောဆိုထားတာပါရှင်။မန္တလေးမြို့မှာတနင်္ဂနွေနေ့ညကစစ်တပ်နဲ့ရဲကကြီးစစ်တွေသုံးဆက်တနက်နဲ့ဒရဇတ်ပြစ်ခတ်ခဲ့ပြီးနောက်တနေ့တနင်္လာနေ့မတ်လ22ရက်နေ့မှာမန္တလေးကလမ်းတွေပေါ်မှာဆန္ဒပြကြပါတယ်။မန္တလေးမှာတနင်္လာနေ့ကဆရာနာသိန်းဆန့်ကျင်ဆန္ဒပြပွဲကိုစစ်တပ်နဲ့ရဲကကြည်စစ်သုံးပြီးဆက်နက်နဲ့ပြစ်ခတ်ခဲ့တာကိုကာကွယ်နိုင်ရေးကြိုးစားတဲ့အနေနဲ့ဆန္ဒပြသူတွေဘက်ကလမ်းပေါ်ကအတားအဆီးတွေကိုမီးရှို့ခဲ့တယ်လို့တချို့ကတော့လေးခွနဲ့ပြန်ပစ်ဖို့ကြိုးစားကြပါတယ်။တင်းနှံမှနေဆန္ဒပြပွဲအတွင်းတိစုံခံရရမှုလို့ဆိုတဲ့ဓာတ်ပုံတွေဗီဒီယိုတွေကိုလည်းလူမှုကွန်ရက် Facebook မှာတင်ထားတာတွေ့ရပေမဲ့လည်းတီးခြားအတိမပြုနိုင်သေးပါဘူး။ဆရာနာတိန်နာကိုဆန့်ကျင်တဲ့နိုင်ငံတော်ငင်းကျန်းစွာဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲဘက်ကပူးပေါင်းပြီးအတိကျုံနေနေရေးလက်နက်တွေကြီးစစ်တွေတုံးပြီးဖြိုခွဲလာပေမဲ့လည်းနိုင်ငံတော်မှာတော့နီလန်ပေါင်းစုံနဲ့အာဏာသိမ်းအဖွဲ့ကိုတော်လှန်နေကြပါတယ
်။ဖက်စီထားသောမောင်ဆောင်များဖက်စီလို့ဖက်စီလို့ဖက်စီထားသောပြည်သူများ
ဖက်စီလို့ဖက်စီလို့
ဒီ
ဝင်မာတော့မြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီဝင်တွေနဲ့ကျောင်းသားလူငယ်တွေတင်းနှမာနေကအာယုံဦးမနဲ့အစောပိုင်းမှာစလို့ဆန္ဒပြကြပါတယ်။လမ်းမော်ထွက်ဆန္ဒပြပွဲတွေနှစ်လနီးပါးရှိလာချိန်လူမဲ့တပိတ်တွေနောက်လုံခြုံရေးတပ်ဖွဲ့တွေဘက်ကတနက်နဲ့ပြစ်ပယ်ရေရှောင်ရှားနိုင်ဖို့အတွက်မနဲ့မုံမလင်းခင်ဆန္ဒပြချီးကျက်မှုတွေညပိုင်းဆန္ဒပြချီးကျက်မှုတွေနီလန်ပေါင်းစုံအသုံးပြုနေကြပါတယ
်။
ရန်ကုန်လှိုင်မြို့နယ်မှာတင်းနှံနေကအနီးရောင်မိုးပြံပူပေါင်းရာချီလွတ်တင်ပြီးဆရာနာသိမှုကိုဆန့်ကျင်ဆန္ဒပြခဲ့ကြပါတယ်ရှင
်ဒီလိုရေမရိကန်တန်မနက်ဖက်မြန်မာဝါသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ5ကီလိုမီတာ32ကီလိုဟတ်စ်93ညာ5ကီလိုမီတာ40ကီလိုဟတ်စ်83ညာ5ကီလိုမီတာ48ကီလိုဟတ်စ်625တုံညာနဲ့ဖိုင်နမီတာ190ကီလိုဟတ်စ်1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းရဲ့အင်ကာနေ့မနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာကိုလက်မခံဘဲနိုင်ငံတကာကန့်ကွက်ဆန္ဒပြနေကြစီမှာပဲကရင်ပြည်နယ်ဖာပုံမြို့နယ်ထဲမှာတော့မြန်မာစစ်တပ်နဲ့ကရင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်ထောင်နဲ့ချီတဲ့ဒေသခံတွေစစ်ပေးတိမ်းရှောင်နေကြပါတယ
်။ And I think what's interesting about Karensa is a lot of people there see
ကရင်ပြည်နယ်ထဲမှာဆိုရင်တိုက်ပွဲကြောင့်ဥယျာဉ်ဆန့်ခွာထွက်ပြေးရသူအများအပြားရှိနေတာဖြစ်ပြီးအခုစစ်တပ်အာဏာသိမ်းတာနဲ့ CDM လှုပ်ရှားမှုတွေပါရှိတာတော့ပိုးပြီးများလာနေပါတယ်။ဒါရင်ဟာစစ်တပ်ကြောင့်ဆိုတာကျွန်တော်ပြောနေတာနှစ်တော်ကြာနေပါပြီလို့မြန်မာနိုင်ငံလူခွင့်ဆိုင်ရာစောင့်ကြည့်တုံးသက်သူ David Matheson ကပြောသွားတာပါ။လက်ရှိမှာကရင်ပြည်နယ်ဖာပုံမြို့နယ်ထဲမှာတောင်ပိုင်းတိုင်းစစ်ဌာနချုပ်နဲ့စစ်စင်ရေးကုကဲမှုဌာနချုပ်စကခလေးလက်အောက်ခံတပ်ဖွဲ့ဝင်တွေနဲ့ KNU တပ်မဟာ၅တပ်ဖွဲ့တို့ တိုက်ပွဲတွေဖြစ်ပွားနေတာဖြစ်ပြီးလေမူပလောဒေတာပဲမှာတော့တိုက်ပွဲတွေရက်ဆက်ဖြစ်ပွားနေတာကြောင့်စစ်ဆောင်ဦးရေလည်းတိုးလာနေတယ်လို့ဒေတာကန်တွေက VOA ကိုပြောပါတယ်။အခုလိုတိုက်ပွဲတွေဖြစ်ရင်တနင်္လာနေ့ကလည်းဖာပုံမြို့နယ်တွေကယွန်းစလင်းချောင်းတံတားနာမှာမိုင်းပောက်ကွဲမှုတစ်ခုလည်းဖြစ်ပွားခဲ့တာပါ။ဖာပုံက KNU တပ်မှန်နေမြေ၃ခုမှာမြန်မာစစ်တပ်ရဲ့ရိတ်ခါထောက်ပို့လမ်းကြောင်းတွေကို KNL တပ်ဖွဲ့ကလည်းဂျမ်းဖြတ်ပိတ်ဆို့တိုက်ခိုက်နေတာဖြစ်ပါတယ်။KNU ကအမျိုးသားအစည်းအရုံးဟာမြန်မာအစိုးရမြန်မာစစ်တပ်နဲ့ NCA အပြစ်ရလက်မှတ်ရေးထိုးထားတာဖြစ်တယ်နဲ့ဖာပုံခိုင်တပ်မဟာ9တထုံခိုင်တပ်မဟာ1တပ်ဖွဲ့တွေနဲ့တော့စစ်ရေးကတင်မာနေစေဖြစ်ပါတယ်တရုတ်နိုင်ငံရှင်ချန်းဒေသကဝီဂါမွတ်စလင်တွေပေါ်မှာလူခွင့်ချိုးဖောက်မှုနဲ့တရုတ်အရာရှိအတော်များများကိုအမေရိကန်နဲ့ EU ဥရောပသမဂ္ဂတို့ကအရေးယူဒဏ်ခတ်မှုတွေတနင်္လာနေ့မှာချမှတ်လိုက်ပါတယ်တရုတ်ကမ္ဘာ့နှင့်ပါတီရဲ့ရှင်ချန်းဒေတာဆိုင်ရာဒုတိယအကြီးအကဲဟောင်းဝမ်ဂျန်ချန်းနဲ့ရှင်ချန်းဒေတာလူလူလုံခြုံရေးဆိုင်ရာဘျူရိုအကြီးအကဲချန်မင်းကူတို့ကိုအမေရိကန်ဗန်နာယီဝန်ကြီးဌာနကတနင်္လာနေ့မှာအရေးယူခဲ့တာပါ EU နဲ့ဗြိတိန်နိုင်ငံတို့ကလည်းဒီအရာရှိကြီးနှစ်ဦးအပြင်ရှင်ချန်းဒေတာဆိုင်ရာတရုတ်ကမ္ဘာ့နှင့်ပါတီဝင်ဝမ်မန်ချန်းနဲ့ရှင်ချန်းဒေတာအကြီးအကဲဟောင်းဇူဟေလွန်းလို့ကိုပါအရေးယူတန်းခတ်ခဲ့တာဖြစ်ပါတယ်
This package includes 4 individuals and 1 entity from China.
ဒီပုဂ္ဂိုလ်၄ဦးနဲ့တရုတ်အဖွဲ့အစည်းတစ်ခုပါဝင်။ EU ရဲ့အရေးယူမှုမှာပါဝင်သူတွေဟာရှင်ကျန်းဒေတာဆိုင်ရာတရုတ်အစိုးရမူဝါဒချမှတ်ရေးအတွက်ပုံစံချမှုနဲ့အကောင့်ထည့်ဖော်မှုတွေမှာတက်တက်ကြွကြွပါဝင်နေတယ်လို့ EU နိုင်ငံခြားမူဝါဒရေးရာအကြီးအကဲ Joseph Borrell ကပြောတော့တာပါ။အခုလိုလှုပ်ဆောင်မှုဟာအချက်လက်မှားတွေနဲ့မမှန်သတင်းတွေပေါ်မှာအခြေခံထားတာဖြစ်တဲ့အတွက်ရှုတ်ချတယ်လို့ကျုပ်နိုင်ငံခြားရေးဝန်ကြီးဌာနကချက်ချင်းပဲတုံ့ပြန်ပါတယ်။ဒါအပြင်ဥရောပပါလီမန်ကအဖွဲ့ဝင်9ဦးပါဝင်လူပုဂ္ဂိုလ်10ဦးနဲ့အဖွဲ့အစည်း4ခုပေါ်မှာတရုတ်အစိုးရကအရေးယူလိုက်ကြောင်းဒီလိုအရေးယူတာဟာအချက်လက်မှားတွေဖြန့်ဝေမှုကြောင့်ဖြစ်ကြောင်းမှကြေညာခဲ့တာပါ။1989ခုနှစ်တရုတ်နိုင်ငံတည်နှမင်းအရေးခင်မှာဒီမိုကရေစီဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွဲမှုတွေကြောင့် EU ကစီးပွားရေးပိတ်ဆို့ဒဏ်ခတ်မှုချမှတ်ခဲ့တဲ့နောက်အခု EU ကပထမဆုံးအချိန်ဖြစ်နေဒီအပေါ်မှာအရေးယူတန်းခတ်လိုက်တာလည်းဖြစ်ပါတယ်။ COVID-19 ရောဂါပိုးရဲ့ဇင်းမြစ်နဲ့နောက်မှဒီလိုကာယရောဂါထပ်ဖြစ်မလာအောင်ဘယ်လိုကာကွယ်ရမလဲဆိုတာကိုသိဖို့အတွက်တရုတ်နိုင်ငံမှာလည်းမကဘဲအရှိတောင်အရှဒေသတွေမှာပါဆက်ပြီးရှာဖွေဖို့အတွက်သိပ္ပံပညာရှင်တွေလှုပ်ဆောင်နေပါပြီ။ COVID-19 ဖြစ်ပွားစေတဲ့ SARS-CoV-2 virus ကိုတရုတ်နိုင်ငံဝူဟန်မြို့မှာမနစ်ကဒီဇင်ဘာလကုန်မှာစတွေ့ခဲ့တဲ့နောက်တရုတ်နိုင်ငံမှာသာဒီရောဂါဆင်းရဲရှာဖွေဖို့စ조사ခဲ့ကြတာဖြစ်ပါတယ်။ဒီရောဂါပိုးနဲ့96ရာခိုင်နှုန်းလောက်မျိုးဗီဇတူးနေတဲ့နောက်ကိုရိုနာဗိုင်းရပ်စ်မျိုးကိုမနစ်ကနှစ်ဆန်းပိုင်းလောက်မှာတရုတ်နိုင်ငံတောင်ပိုင်းယူနန်နယ်ထဲမှာတွေ့ခဲ့ရတာပါ။ဒါပေမဲ့နောက်ထပ်လေ့လာမှုတွေအရယူနန်နယ်ထဲမှာတွေ့ခဲ့ရတဲ့ SARS-CoV-2 မျိုးနဲ့ဆင်းရဲတူးတဲ့ပိုးမျိုးကိုထိုင်းနဲ့ကမ္ဘောဒီးယားနိုင်ငံတွေမှာပါတွေ့ခဲ့ရတာဖြစ်ပါတယ်။ဒါကြောင့်ဒီရောဂါဆင်းရဲကိုစုံစမ်းဖို့အတွက်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကမကြာသေးခင်ကမှဆစ်လွတ်တဲ့ယောဂပိုးမွားဗေဒပညာရှင်တွေကတရုတ်နိုင်ငံဒီမှာကပဲနောက်လေ့လာမှုတွေကိုအရှိတောင်အာရှဒေသတွေမှာပါဆက်ပြီးလုပ်တင်တယ်လို့ပြောပါတယ်။ဒီလိုလေ့လာတဲ့အခါမှာလင်းတို့တွေကိုအဓိကထားလေ့လာဖို့အကြံပေးပါတယ်။ကိုရိုနာဗိုင်းရပ်စ်မျိုးရင်းတွေနဲ့အခုကမ္ဘာတလွတ်လူအများပြားသိဆုံးရတဲ့ကာယရောဂါဖြစ်စေတဲ့ SARS-CoV-2 ပိုးတွေအဓိကရှင်သန်နေထိုင်နိုင်တဲ့လက်ခံကောင်မျိုးစိတ်တွေထဲမှာလင်းတို့ကအဓိကပါဝင်နေတာကြောင့်ဖြစ်ပါတယ်။ရီမင်နိုင်ငံမှာကာလကြာရှည်ဖြစ်ပေါ်နေတဲ့ပြည်ရင်းစစ်အတွက်အပြစ်ခတ်ရက်ဆဲကြဖို့ Saudi Arabia နိုင်ငံကတနင်္လာနေ့မှာကမ်းလှမ်းလိုက်ပါတယ်။ဒါပေမဲ့အခုလိုကမ်းလှမ်းချက်ဟာဘာအသက်ဆန်းမှာမဟုတ်သလိုထိရောက်မှုလည်းရှိမှာမဟုတ်ဘူးလို့ပြောပြီးဖူးသည့်သဘုံတွေဘက်ကတော့လက်ခံချက်မမရပါဘူး။အခုလိုတနိုင်ငံလုံးအတိုင်းအတာနဲ့အပြစ်ခတ်ရက်ဆဲပြီးရင်ဆန္ဒကလေရင်ကွင်းကိုပြန်ပြီးဖွင့်နိုင်မှာဖြစ်ကြောင်းလဲ Saudi Arabia အစိုးရကပြောပါတယ်။ဒီလေရင်ကွင်းဟာအီရန်နဲ့အကူအညီပေးနေတဲ့ဟူသီသဘုံတွေထိန်းချုပ်ထားတဲ့နယ်မြေထဲမှာရှိတာဖြစ်ပေမဲ့ Saudi Arabia ဥဆောင်တဲ့မဟာမိတ်တွေအကူအညီပေးနေတဲ့ယေမန်သမ္မတ Abdurrahman Mansour Hadi အစိုးရကဝင်ရင်ကိုထိန်းချုပ်ထားတာဖြစ်ပြီးဒီလေရင်ကွင်းမှာလေကြောင်းအဝင်အထွက်မရှိအောင်ပိတ်ထားတာနှစ်နဲ့ချီရှိနေပြီဖြစ်ပါတယ်။ဒါအပြင်ယေမန်နိုင်ငံဟူဒီဒါပင်လယ်စိတ်ကမ်းကရတဲ့အခွန်အခတွေအတွက်ရင်းနှင်းအစိုးရဘက်ကရောတဘုံအဖွဲ့ဘက်ကပါအသွင်းထုတ်လုပ်နိုင်ဖို့ရင်းနှင်းဗဟိုဘာမှာပူးတွဲငွေစင်းဖွင့်နိုင်မှာဖြစ်ကြောင်းလဲ Saudi Arabia ဘက်ကကန့်လန့်ခဲ့တာပါ2018ခုနှစ် Stockholm မှာပြုလုပ်တဲ့ညှိနှိုင်းမှုတွေအရဒါကိုရင်းနှင်းအစိုးရဘက်ကရောတဘုံအဖွဲ့ဘက်ကပါသဘောတူကြတာဖြစ်တယ်နဲ့အပြည့်ဝတော့အကောင့်ထဲမဖော်နိုင်ခဲ့ပါဘူး အခုကမ်းလှမ်းချက်တွေအတွက်နှစ်ဖက်သဘောတူညီမှုရခဲ့ရင်တော့နိုင်ငံရေးဆွေးနွေးပွဲတွေကိုဆက်လုပ်မှာဖြစ်ကြောင်းလည်းဒါဟာဟူတီတွေပေါ်မှာပဲမူတည်နေတယ်လို့ Sorry နိုင်ငံခြားရေးဝန်ကြီး Faisal bin Farhan al-Assad ကရီယက်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါဒီကြေညာချက်အတွက်သမ္မတဟာရီအစိုးရကကြိုဆိုပေမဲ့ရင်းနှီးပိုင်းနဲ့နယ်မြေ80ရာခိုင်နှုန်းလောက်ကိုထိန်းချုပ်ထားတဲ့ဟူတီတပုံတွေကတော့စိတ်ဝင်စားမှုတိတ်မပြပါဘူး
Direct from Washington, the voice of America, VOA. ဒီကနေ့မနေ့ကင်ထိတ်တန်းရောက်မြန်မာနိုင်ငံကသတင်းတွေကိုမသိင်ကြည့်ထိုင်တဲ့ဒေါက်ကင်မျိုးသက်တို့ပြောပြခဲ့ကြတာပါခင်ဗျာ။သတင်းရှင်တွေအခုနားဆင်နေရတဲ့ VOA အစီအစဉ်ကို Facebook စာမျက်နှာကသာမကပဲ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com စာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့အထဲမှာပဲတွားရောက်နားဆင်နေပါတယ်။အခုတော့ဆက်သွယ်မေးမြန်းချင်တဲ့သတင်းပေးပို့ချက်တွေကိုနားဆင်ရပါမယ်။မြန်မာနိုင်ငံမြို့ကြီးတချို့မှာညဘက်စစ်တပ်နဲ့ရဲကပြစ်ခတ်နှိမ်နင်းနေတဲ့ကြားကပဲရန်ကုန်တိုင်းတာကီရဒေါ်ဘုံနဲ့စမ်းချောင်းမြို့နယ်တွေမှာတင်းလာနေညကရှောင်းတခင်ညသပိတ်ဆန္ဒပြတာတွေရှိခဲ့ပြီးဒေါ်ဘုံမှာရက်ွက်အုပ်ချုပ်ရေးမှုယုံမီးလောင်ကျွမ်းမှုနဲ့အတူလူနေအိမ်တွေကိုပြစ်ခတ်တာကားတွေကိုဖျက်ဆီးတာတွေရှိတဲ့အကြောင်းကိုတင်ပြချင်ပါတယ်။နေ့စဉ်ဆိုသလိုမြို့ကြီးတွေမှာရောနေဘက်ကျေးရွာတွေမှာပါအာနာသိမှုစန့်ကျင်ဆန္ဒပြပွဲတွေဆက်လက်ပေါ်ပေါက်နေတာပါ။တာကီတာမြို့နယ်မှာမနေ့တနင်္လာနေ့ည17နာရီဝန်းကျင်ရက်ွက်နေပြည်သူတွေလမ်းပေါ်အတွက်ဆန္ဒပြခဲ့တာကိုလူမှုကွန်ရက်ပေါ် live stream နဲ့ဗီဒီယိုမှာတွေ့ရပါတယ
်
။
တာကီတာနဲ့ဒေါ်ဘုံမြို့နယ်အဆက်မှာညဘက်10နာရီကျော်ဝန်းကျင်ပြစ်ခတ်မှုတွေရှိခဲ့တာပါအထူးသဖြင့်တာကီတာတိဇေးခွေမှာပြစ်ခတ်တာကိုတိုင်းမြင့်ဘော်ကလွှင့်တဲ့ live video မှာမြင်ရပါတယ
်သွားပြီနှံ့နေပုံပွဲပုံလာမသိဟာစကြောကလုံးကုန်ပြီခလေးဖတ်တာခလေးဖတ်တာငယ်ချင်းကားနေငါတို့အိမ်ပေါ်တော့မတည်ဘူးဟာသွားပြီင
ါတို့အိမ်တစ်ခါအောင်ဆက်ပြီးတော့
ဟာ
ကတ္တနနဲ့ပြင်နေပါလေ။တာကေတာတာကေတာအတော်မှာ။ဟောတာကေတာနွေဟိုမှာစစ်စေးခွေမှာစစ်စေးခွေမှာလား။ဈေးခွေတည်းလဲ။ဟဲ့
မဟုတ်
တာကေတာဈေးခွေမှာ
။
ဟာရတယ်ငါတလဲနေတယ်။နင်မထွက်နဲ့ဘူး။နင်မထွက်နဲ့ဘူးစက်တနဲ့ကြီးပြင်နေမှာနော်လဲနေမှာနော်။မထွက်နဲ့မငိုနဲ့လေ
။ဒုဗုံမြို့နယ်နွေရက်ွက်အတွက်အုတ်ချုပ်ရည်မှုတူစစ်တပ်ကခန့်အပ်ခဲ့တာကိုရက်ွက်နေပြည်သူတွေမကျေနပ်တဲ့အတွက်မတ်လ22ရက်နေ့မနေ့ပိုင်းအဲ့ဒီရက်ွက်တော့ white ဆန္ဒပြဆန့်ကျင်မှုတွေရှိခဲ့ပြီးနောက်အခုလိုစစ်တပ်နဲ့ရဲကညဘက်ပြစ်ခတ်မှုတွေလှုပ်လာတာပါအဲ့ဒီလိုပြစ်ခတ်နေတော့ဒေါ်ဘုံမြို့နယ်နယ်အေးရက်ွက်အုပ်ချုပ်ရေးမှုယုံမီးလောင်နေတာကိုမြင်ရပါတယ
်ဟဲမီးတွေလောင်နေတယ
်ဟဲမီးတွေကြီးကြီးလောင်နေတယ
်ဟဲမီးတွေလောင်နေတယ်မီးစရာပြောပြကြပါမီးတွေရမ်းလောင်နေတယ်
တ
ော်တော်လာပြီလားတကယ်ဒီဘယ်လိုလုပ်မလဲ
မိသက်ကလာပ
ြီမိသက်ကလာပြီလား မိသက်ကလာမိသက်ကလေးလွတ်ပေးပါဟုတ်တယ်ຫນွေမှာပါလူတွေတရားမမထွက်ရင်ဟာမိသက်လောင်နေလေလမ်းထဲမှာလည်းကားနေနေလေတနက်နေ့ကြည့်တယ်နော်ထွက်ဖို့လည်းမပြေဘူ
းຫນွေအေးရက်ွက်အုတ်ချုပ်ရည်မှုရုံးမှာလောင်နေမိဟာရှုံမီးပြစ်နိုင်ပြီးဘယ်သူလက်ချက်လဲဆိုတာကိုတော့အတိအကျမသိရသေးပါဘူးပြည်သူတွေလက်မခံငင်းဆန်နေတဲ့ကြားကပဲစစ်ကောင်စီကရကြေးဥက္ကဋ္ဌတွေကိုခံပြီးညဘက်သကောင်စီရင်စစ်တဲ့လုပ်ရက်တွေဒီရက်ပိုင်းနဲ့ပေါ်ပေါက်ပြီးနောက်အခုလိုဒေါ်ဘုံကရက်ွက်အုပ်ချုပ်ရေးမှုယုံမီးလောင်တဲ့ဇာလံဖြစ်လာတာလို့အဲ့ဒီယုံနဲ့တလန်းကြားမှနေတဲ့အမျိုးသမီးတူက VOA ကိုပြောပါတယ
်အခုကသူတို့ကရကြေးဥက္ကဋ္ဌတွေခံနေပြီခံလဲခံရောညတက်ဒီအရင်းတိုင်ခိုင်းတာပေါ့နော်အဲ့တော့လူကမပြေးရမပြေးရဘူးဒီရှင်ရောဒီရှင်မီးလက်ရှင်ရောတက်ကဆင်းလာတာပေါ့ဆင်းလာပြီးတော့ဟိုပြေးတဲ့နေရာလို့အကုန်ပြစ်တာလက်ထဲနဲ့နေနေလမ်းထဲမှာဟိုတိုက်ပြီးပေါ့ထိုးပြီးလက်ထဲနေရာလှုပ်တာမျိုးအကုန်ပြစ်ပြီးတော့လမ်းတန်းလုံးကားမှန်ပြီးရိုက်ခွေးတယ်ဒီတွေကလည်းတော့တချို့ကလည်းကိုယ်အိမ်ကြီးကြီးမှကြောက်လို့ဖက်ဟင်းနေတဲ့လူတွေရှိရအောင်အဲ့လိုအေးမခံတာအရေးပြရတယ်အကုန်ပြစ်တာဒီကြောက်တော့အဲ့ဒီတန်ကုန်းတွေရောဒီကစစ်တင်တွေကိုပြစ်တာအချက်300လောက်တောင်ရှိတယ်လူတွေရောက်ရှိရဲ့ဆိုတော့တရင်တေချာမမြရသေ
းရဝတရုံကိုလောင်နေတဲ့မိကဘေးနာကအိမ်လေးကိုကူးဆက်လောင်တာမျိုးရှိမရှိအတိမပြည့်နိုင်သေးပါဘူး
Tagirane Dobu Mita Tanarigo, Fioya, Fonko gave me, Lekan Kijaji Mishigabau. Tagirane Dobu Malube, Yabe, Yikani Nimudi Shide Jagabe, Sanyamune Lugeriga, Mininaga, Talanwin Talandwe, Lelebi, Nyadabi, Sinwegeja Elu, Nyoganiga, Piovarikmia.
ကျန်တဲ့ငါနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရခပါနဲ့မြန်မာသတင်းတွေသတင်းဆောင်မားတွေကိုအီးမေးသတင်းလွှာဖြစ်တဲ့ ကိုအီးမေးလိပ်စာကိုရေးပို့လိုက်ပါအီးမေးလိပ်စာကိုတိချာနှာအောင်ရေးပို့လိုက်ဖို့လို့မမေ့ပါနဲ့နော်နေ့စဉ်တင်းနေ့နှစ်ကြိမ်ပို့ပေးတယ်အီးမေးသတင်းလွှာကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်တစုတစီတွေရရှိသိရှိနိုင်အောင်စီစဉ်ပေးထားပါဗီအိုအေရဲ့အင်ကာနေ့မနက်ခင်းအစီအစဉ်တွေကိုတော်ရရှိနေနားဆင်ရတာဖြစ်ပါလေခင်ဗျာ အခုတော့ထိုင်းမြန်မာနယ်စပ်ကသတင်းပေးပို့ချက်တစ်ပုဒ်ကိုပြောပြခြင်းပါတယ်မြန်မာနိုင်ငံမှာနိုင်ငံရေးအရမတည်မငြိမ်ဖြစ်တာကြောင့်ထိုင်းနိုင်ငံကန်ချနာဘူရီပြည်နယ်ထောက်ဖာပွန်မြို့နယ်တတော်အတွင်းမှာမြန်မာနိုင်ငံကတရားမဝင်ခိုးဝင်လာကြတဲ့ရိုဟင်ဂျာမွတ်စလင်22ဦးအပါအဝင်မြန်မာနိုင်ငံဘက်ကခိုးဝင်လာတဲ့နိုင်ငံသား35ဦးကိုဖမ်းဆီးမိခဲ့ပါတယ်တရားပိုင်းအတွင်းမှာထိုင်းနိုင်င
နိုင်ငံရေးအရမငြိမ်သက်ဖြစ်တာကြောင့်ကိုအလောက်ကန်ရှားပါမှုတွေကြောင့်ပါထိုင်းနိုင်ငံကန်ချနာပူရီပြည်နယ်ထောင်ဖာပေါ်မြို့နယ်အတွင်းကိုခိုးဝင်လာသူတွေဒီရဲ့ပိုင်းတွင်ဖမ်းမိခဲ့တာပါထောင်ဖာပေါ်တတော်အတွင်းမှာမြန်မာနိုင်ငံဘက်ကလည်းတရားမဝင်ခိုးဝင်လာတဲ့ရိုဟင်ဂျာ20ကျော်နဲ့မြန်မာနိုင်ငံသားတရာလောက်ကိုဒီရဲ့ပိုင်းတွင်မှာဖမ်းမိခဲ့ပါတယ်
မှာပေါ့နော်မောင်ငယ်သွားတင်တယ်မှာအဲသူ့ကိုအဲစစ်လိုက်တာပေါ့စစ်လိုက်တဲ့ကမှာပေါ်လာတဲ့ဟာလေဒီလိုပေါ်လာတဲ့ဆိုတော့အဲမတီးတော့တီးတော့ဒီမှာတီးတော့အဲရှိရနေအောင်လိုက်တဲ့ကကြအဲ၃၂၅ရောက်တွေ့တာတို့ရာမစနေအောင်နဲ့အဲကနေဟာမြန်မာပေါ့နော်အဲလိုမျိုးအတီးရတဲ့ခါစံဃာဝတိပိုင်မှာပဲမှာဘွယ်သားပြောမှာပေါ့နော်သူကလည်းလမ်းညွန်ဆိုတော့လေဟုတ်ကဲ့ဒီလမ်းပြပေါ့မှာအဲအဲ
ဒီနေ့အတွက်အခက်အခဲတွေပေါ်ဖြစ်လာပြီးအင်းဒီနာချင်းနိုင်ငံကိုအလုပ်လုပ်ကင်ဖို့အတွက်ပွဲစားတွေနဲ့ထွက်လာကြသူတွေများလာတယ်လို့လည်းဦးမင်းဦးကပြောပြပါဗျာ။ပွဲစားတွေနဲ့တွားနေတာအခုတတိယရှိတော့မှာအဲဒီခါကျတော့ခုနကျွန်မနေတော့ဒီကိုဗစ်နဲ့ပတ်သက်တဲ့ဟာလည်းသိုးရနေတာပေါ့နော်။ဟိုတလောကလည်းမတွေ့လားကိုဗစ်စစ်လိုက်တော့အဲဒီမြေပတ်ကျအောင်စုမှာတင်ပါတယ်မြန်မာတွေကပြောရတယ်။
ဟုတ်တယ်မလား။ဟုတ်တယ်တူတယ်လေ။ဟုတ်ကဲ့။ဆိုတော့အားရနေပေါ့။ဒီရက်ထဲမှာပဲထိုင်းမြန်မာနယ်စပ်ရှာခနာပူရီပြည်နယ်ထောင်ဖာပေါ်မြို့နယ်တွင်းကနေဝင်ရောက်လာတဲ့မြန်မာနိုင်ငံသား၆ဦးလိုက်ပါလာတဲ့ကားတစ်စီးရဲ့နောက်ကိုထိုင်းနယ်သားကြောင့်ရဲတပ်ဖွဲ့ကနေကားတွေနဲ့အမိလိုက်ပြီးဖမ်းဆီးခဲ့ကြောင်းသိရပါတယ်။မြန်မာနိုင်ငံသားတွေဟာထိုင်းနိုင်ငံသားလူမောင်ကိုကူးသူတ
ဒီကနေ့ကျွန်တော်တို့ကပြောဆိုကြပါရစေ။မြန်မာနိုင်ငံတွင်းကနိုင်ငံရေးပတိမငြိမ်ဖြစ်လာတာနဲ့အတူမြန်မာနိုင်ငံသားအများအပြားဟာထိုင်းနိုင်ငံတွင်းကိုပိုမိုဝင်ရောက်လာနေရမှာထိုင်းမြန်မာနယ်စပ်ကန်စနာပူရီပြည်နယ်ဖျားတုံးစုဒေသဘက်ကနေအများစုဝင်ရောက်လာတယ်လို့လည်းထိုင်းရနာပိုင်းကပြောဆိုကြပါရစေ။
ထိုင်းကျေးစိုက်ဗီဒီယိုတွင်တော့မအေးမရတဲ့တဲ့ရင်ပြပေးကြပါ။ဆရာနာတင်ထားတဲ့မြန်မာနိုင်ငံမှာအကြမ်းဖက်ပြင်းနေမှုတွေကြောင့်ဒေးလွတ်ရာထွက်ပြေးခိုလုံဖို့မြန်မာပြည်သူတွေအတွက်အိန္ဒိယရဲ့အကူအညီအရေးတကြီးလိုအပ်နေချိန်မှာပဲအိန္ဒိယအစိုးရအနေနဲ့မြန်မာပြည်သူတွေအပေါ်တစ္ဆာမဖောက်တင်ကြောင်းမီဇိုရမ်ပြည်နယ်ဝန်ကြီးချုပ်ကဗီဒီယိုနဲ့တီးတန့်ဆက်သွယ်မေးမြန်းခဲ
Nima Dokateri Yin Epatalo, Pine Winji Joka, Inia Winji Jo Narendra Modigo, Yeta Pibure Sago, Fiuika Lakan Yashi Tavare, Eri Sarema, Nemagani Trapirare Dokaderigo, Inia Soyani Ne Lakan Kunibu, Taiton Tadalo, Dokateri Gesa Ma, Pide Winji Tanaka, Nujaja Pitarago, Mizuran Pinega Lakamam Hopulo, Pine Winji Jo Yitara Duyavare, Ero Kuna So Winji Jo Narendra Modine. Mizoram Pine Soyaru, Hinai Swini Nide Chini, Belushi Valishan.
I have sent a delegation team of four persons.
Kuzale, Pari, Puyo, Tanosilu, Tabi Babi, Niagaro, Tene, Alutoma, Side, Mizoram, Madiba, Enyatoma, Mizoram Kuzabu, Aman Ushiragale, Tanoru Pinema, Louis, Tatanjo, Nitine, Trepibare, Naduga, Pine, Dugata, Wunjia, Du, Saint Shibi, Alon Yibare, Bogut Uba. နောက်တစ်ခုကတော့ကျွန်တော်ရဲ့နိုင်ငံရေးအကြံပေးဖြစ်ပါတယ်သူတို့၄ဦးပါတယ်ကိုယ်စားလှယ်အဖွဲ့ကိုနယူးဒယ်လီကိုကျွန်တော်ဆေးလွှတ်ထားပါတယ်ဒီကနေ့မှာသူတို့၄ဦးဟာမြန်မာဒုက္ခသည်အရေးကြီးဆိုင်ကိုအိန္ဒိယဒုတိယမလာနဲ့တွေ့ဆုံဆွေးနွေးခဲ့တယ်လို့ပြည်ထောင်စုဝန်ကြီးနဲ့လည်းတွေ့ဆုံဆွေးနွေးပါတယ်ကျွန်တော်ကိုယ်စားလှယ်အဖွဲ့အတွင်းအခြားအရေးကြီးတဲ့ပုဂ္ဂိုလ် Mizoram jine go tapi la ni jare suraba. Inijen nengani ma kolongwi nyabu tru lu ani bare. Adu tapi chen lu miuri ne tunaruha, yigo maunamari pshibare. Tunar ame vega ule niyaha, nyama api mawe ni tainge la chibi, ari ma kwen longge bare. Tunar ame ne tunyi ma niyaha, inija ma niraba. Tunaruha lombe nisa jabare. Tajau tru ma tetana sila reka, inija go labu langa luelu, chajwe chesiam, shibau. ဒါကြောင့်ကျွန်တော်အိန္ဒိယအစိုးရကိုတောင်းဆိုလိုတာကမြန်မာနိုင်ငံရဲ့အခြေအနေကြောင့်အိန္ဒိယရဲ့အကူအညီကိုသူတို့အရေးတကြီးလိုအပ်နေပါတယ်။ဒါကြောင့်သူတို့လိုအပ်နေတဲ့အချိန်မှာအိန္ဒိယနိုင်ငံသားလျင်သူတို့ရဲ့မျှော်လင့်ချက်ဖြစ်ပါတယ်။မြန်မာပြည်သူတွေလိုအပ်နေတဲ့အချိန်မှာကျွန်တော်တို့သူတို့အပေါ်ကိုသစ္စာမဖောက်သင့်ပါဘူး။တကယ်လို့ကျွန်တော်တို့သူတို့ကိုသစ္စာဖောက်ခဲ့မယ်ဆိုရင်ဒ ဒီနေ့ကျွန်တော်တို့ကအင်ဒီယာနိုင်ငံရဲ့အကြောင်းအရာကိုတင်ပြပေးမယ်။ဒါကြောင့်အင်ဒီယာတဲကိုဝင်လာဖို့အတွက်မြန်မာပြည်သူတွေရဲ့မေတ္တာရက်ခံတောင်းဆိုချက်တွေကိုအင်ဒီယာအစိုးရအနေနဲ့စမ်းကျင်ဖို့ဒါမှမဟုတ်ညှင်းပယ်ဖို့မသင့်ပါဘူး။
ဒီနေ့ဝင်ကြီးချုပ်ရဲ့စာရဲမှာလေမြန်မာပေါ်ထားတဲ့အိန္ဒိယအစိုးရရဲ့နိုင်ငံသားရေးမူဝါဒကိုနားလည်မှုရှိပေမဲ့အခုကိစ္စကလူသားချင်းစာနာမှုအကျက်တဲကိစ္စဖြစ်တဲ့ဆိုတာကိုထောက်ပြထားတွေ့ရပါတယ်။ဒါပေမဲ့အရေးကြီးတာကအိန္ဒိယဟာနောက်လာမှာအလှည့်ကျလုံခြုံရေးကောင်စီဥက္ကဋ္ဌဖြစ်လာမှာဆိုတော့အခုလိုဆက်ရနာတင်ထားတဲ့မြန်မာအရေးကိုအိန္ဒိယအစိုးရအနေနဲ့ဘယ်လိုကင်တွေတ
အိန္ဒိယအနေနဲ့လူမျိုးကြီးကောင်စီမှာအသိအမြင်ပေးမယ်။ဒီရုပ်နဲ့ရုရှားကဒီလိုအာဏာသုံးနေတာဖြစ်ပါတယ်။ကျွန်တော်တို့အနေနဲ့တရုတ်နဲ့ရုရှားကိုဘာမှမပြောနိုင်ပေမယ့်အိန္ဒိယကကျွန်တော်တို့နိုင်ငံကျွန်တော်တို့အစိုးရဖြစ်ပါတယ်။ဒါကြောင့်မြန်မာပြည်သူတွေကိုပုံမှုကြိုးစားလက်ခံဖို့မြန်မာရေးရာကိစ္စနဲ့ပတ်သက်လို့သူတို့ရဲ့နိုင်ငံတကာမူဝါဒကိုပြောင်းလဲဖို့ကျွန်တော်တို့တောင်းဆိ Yago, Yaunijima, Yama Aboma, Tare, Muarago, Pionlebu, India, Suyago, General, Yeta, Yakambari.
Doesn't India, Suya, Dongyan Jaku, Balu, Yolin Tabadle, the Gelo, Druga, Pine, Wijito, Dansu Jaku, Lamakan Busu, Balu Chiniri, Pilamination.
Well, I do not know because we have not had a personal contact with the Prime Minister and the Home Minister.
I don't know, Jonamadibao. Jonanine, India, when you don't know your. Today, when you never bogu ye, Sepe, Mashigabao. But unless you draw through the ha, Messrs. Young Yirine, Lungo, Lumiani, be, Jonarune, Pisomo, Chemiabao. The Kushiraga, New Dili, Mashide, Sibene, Suya, Fuewin, Yeti, the town, Shidurine. Tonoruye Kuzale Fueri Twiso Swini Hudi Loni Daba. Leshi Chema Dago Ve Tonoru Lone Mari. Asuya take bank on Loniha through Yoni Mamma Shibe. Messes Yoni Dugo Pimien Tandan Losa Nijabare. Diro India Suyazima Belu Sekushini the Le Sura Jonomatibao. Tigelo Messes Yoni Kiz in Yani. New Dilio through Pianyaula Jema Tawan Shidriga through Pianbi Asian can Jamjama Chibare. Tajo Jono Yunji Ragaro. Your money about 3 years of Borago, T shop, Billy Melu, Mionini Bari.
Lungere Dreamaka, Mizoran Luto met the Yogani, India Lutorema Yodaraga, Mizoranga Lakantari, Yama Dukade, Yazurema, Yewin and Pitelu Yodavare, Sir Leshi, Mizoran Pine Baku, Trapilari, Yewin, he drab Lau Shinivale, Drogoyo, Blue Gagwe, Pitavalish.
Yeah, we are protecting them here, no need of protection. Because
We are all ညီမတို့ခတဲ့အရေးအတွက်ကငားရနဲ့600ကျားမှာရှိနေပါတယ်ဒုက္ခတွေတွေဟာတစ်နေ့တခြားတိုးလာနေရပါဒါပေမဲ့ဘယ်လိုပဲဖြစ်ဖြစ်သူတို့ကိုတက်နိုင်သလောက်ခိုးလုံခွင့်ပေးနေပါတယ်အများစုကတော့ဆွေမျိုးသားချင်းနေအိမ်မှာနေနေကြပြီးအနေချင်းလောက်ကသာစခန်းတွေမှာစောင့်ရှောက်ဖို့လိုအပ်တာပါဒါပေမဲ့ဒုက္ခတွေတွေပို့ပြီးတိုးလာတာနဲ့အမျှအနာဂတ်မှာအိန္ဒိယအစိုးရရဲ့အကူအညီကိုလိုအပ်လာမှာဖြစ်ပါတယ
အာရှနွယ်ဘွားအမျိုးသမီး6ယောက်ပါဝင်9ယောက်ပြည်သက်ခံရရတဲ့အက်တလန်တာပြည်နယ်ဂျော်ဂျီယာမြို့ကအာရှဒီအမေရိကန်တိုင်ဝမ်ကိုသမ္မတဂျိုးဘိုင်ဒန်တောက်ချနေကတွေ့ဆုံပါတယ်အာရှနွယ်ဘွားအမေရိကန်ဒီတိုက်ခိုက်ခံရတဲ့အဖြစ်အပျက်တွေပြီးခဲ့တဲ့နှစ်ပိုင်းမှာတိုးလာပြီးဒါဟာသမ္မတဟောင်းဒေါ်နယ်ထရမ့်လက်ထက်ကာယောဂါဆိုကြီးကိုတရုတ်တို့ကိုပြစ်သတ်မှတ်ပြောဆိုခဲ့တဲ
အင်္ဂါနေ့ကအတန်းစားပြင်းတဲ့ဂျော်ဂျီယာမြို့အနှိတ်ခံသုံးခုမှာပြစ်ခတ်မှုဖြစ်ပွားပြီးအမေရိကန်ပြည်သူတို့အတွက်တရုတ်လူမျိုးတွေရဲ့ချိုင်းနာတောင်းတွေမှာရှယ်ရီလုံခြုံရေးကိုတိုးချထားပါတယ်ပြစ်ခတ်မှုကြောင့်အာရှနယ်ပေါ်မြို့သမီး600ပါဝင်ရှယ်ရောက်ဒီဆုံးခဲ့ပါတယ်ပြစ်ခတ်မှုမှာတန်လျာရှိသူရောဘတ်အာရွန်လောင်းကိုလူသားမှုရှိခုနဲ့တရားစွဲဆိုထားပြီးဒီမှုကလူမျိုးရေးမုန်
abuse.
Asha Noiba, American Weibo, Jan Pada, Lumioza name, Madame Dia Lodari, Dolara, Tandia Pisiam Lowau, Daha, American name, Lode, Loya Pitalo, Sasso Poya, Loyaba, Genoru di Jango, Mapimini, Josu Yaba Lame. အဲ့ဒါကြောင့်ဒီနေ့ပြခတ်မှုကြောင့်အာရှအမေရိကန်တိုင်ဝမ်ကြားမှာလဲစိုးရိမ်စိမ့်နဲ့ဒေါသတွေပိုပြီးတော့ဖြစ်လာခဲ့ကြပါတယ်။တချို့ကလည်းသမ္မတဟောက်တောင်းနဲ့ထရန့်အစိုးရကိုပြစ်တင်ကြပါတယ်။လူရောက်ဒေသခံတူဖြစ်တဲ့အမေရိကန်ဆောင်က
Ever since Trump, you know, started
ဒီလိုဝေဖန်ပြောဆိုတာတွေကြောင့်လူမျိုးရေးခွဲခြားမှုတွေဖြစ်စီတယ်လို့အင်ပြီးတော့ပြောရေးဆိုခွင့်ရှိသူဂျန်ဆာဂီကပြောဆိုပါတယ်။
The massive megaphone you have from the White House.
အင်ပြီးတော့မှာတော့အတ္တလန္တာပြည်နယ်မှာပြစ်ခတ်ခံရလို့သေဆုံးသူတွေအတွက်ဇလန်တဝဲလွှင့်ထားပါတယ်။ သမ္မတဂျိုးဘိုင်ဒန်ကတော့တောက်ကြနေအတ္တလန္တာပြည်နယ်ကိုသွားပြီးရှရွာခေါင်းဆောင်တွေကိုတွေ့ဆုံဆွေးနွေးပါတယ်။သူသမ္မတတာဝန်ယူခဲ့တဲ့ပထမသတင်းပတ်အတွင်းမှာပဲနိုင်ငံသားမုန်တီးတာကိုရှုတ်ချတဲ့နားလည်မှုစာချင်းလွှာတစ်စောင်းသမ္မတဂျိုးဘိုင်ဒန်လက်မှတ်ရေးထိုးပြီးအမုန်တရားအခြေခံတိုက်ခိုက်မှုမျိုးတွေဟန်တားဖို့အချက်လက်တွေတိုးကောက်ခံရေးညွှန်ကြားခဲ့ပါတယ်။
We really do call on government.
Asanwebo American Taiwan ne patat lo American soya asin san nai ga di chein ma tawon ti ti tong bian bi sin sin chin chin ye yu bo jano ro ga taw so ba de. Chaung ri upri ye ya tawon chi tu ri naw chan ma ye ne sait chan ma ye khu ta tu ri ga ni soya ba ga tong bian mu ri di chein ma jano ro lo at ba de.
Di tadin ba twin thau bian ne American chaw lan ye Taiwan ye ပြည်တွင်းဆွံ့ရောက်သူတွေရဲ့ကြမ်းဖက်မှုဆန်ရကဲဖြတ်ချက်စီရင်ခံစာမှာလဲ
အာရှနယ်ပေါ်အမေရိကန်တွေကိုလူမျိုးရေးအရာဖြစ်စေသားရောင်အရာဖြစ်စေခွဲခြားပြစ်မှတ်ထားတဲ့ချင်းချမှုတွေတိုးလာတယ်လို့ဖော်ပြထားကြပါမယ်။ကျွန်တော်သိထားယူပါ။ကိုသိထားယူရဲ့တင်ပြချက်ဖြစ်ပါတယ်ခင်ဗျ။အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအကြောင်းတွေကိုမူရင်းအားပေါ်မှာပြဦးကျော်စံသာကပြောပြထားပါတယ်။
ဖတ်နက်စ်ဖော်ဘာမာမြန်မာပြည်စီကိုဘာဆက်ဖြစ်မလဲဆိုတဲ့ကောင်းစဉ်နဲ့သမ္မတဥယျာထားတဲ့ဆုံးမကိုအယ်အာဘီဘလော့မှာဖတ်ရပါတယ်အထူးကအချက်တချို့ကိုမူရင်းအပေါ်မူရင်းသုံးလုံးတိုင်းထပ်ထပ်ပြောပြလိုပါတယ်ကျွန်တော်ကြော်စံသာပါမကြသေးခင်ကအနာသိနေတဲ့မြန်မာစစ်တပ်ဟာဒီလိုအနာဖယူလိုက်ပြီးတာနဲ့ကျန်တာတွေအကုန်လုံးအစင်ပြေသွားလိမ့်မယ်လို့မျှော်လင့်ခဲ့ပေမဲ့တကယ်တော့တ hook dover. The Pema, a song Mosido Anashin, Snisigo Udinavi, a chat the Pemara, a Tija Pumpoya Kadira, Dolanitias Udinirello, Yetat Hawara. Sivai Jasimura, Sambang, Segmenti, Chiasian Dari, a cargo, Medurigo, Kabdejizi, Dumpo Nidalu, Nasadi Yazu, Ashataima, Indiana Tayo, Nanga, a Jama, Fair State Dok Hore. Jason Nangan, Hupchin, Yamanangan, Chinigu, either in the Maka, Kabaraba, Lil, Sutalo, Mupchin, Dore, and the Tanyo Chilanibare. February Genema, another thing been out the Nip Bell Chome, you got waiting by the Yazazo and our Rabbi Melus for it, Pujodi Nanga, Sibai Evain, a G Gerigu. Call you this will be Bellu, a Tabane, Bimelu, Joja Gabime, Akamunella, the great Jumayavare. Sanabjamu Rejang Bahu, Simhayo, Didandra, Simhawa, Suya Yandia Yasangwabi, Sitaye Ninimuri, the Pipi Pinhanare, Tizan Sitinet, Jacadre, Luru Yanichi Fizu, Tomanchi, Pankangayavare, Ashaya, Sinyazunet, Govid and Yang Siboye, Tikanye, Mimananga, Treat with the Vajang Siboye, Yasang, Pandre, Loyum Repe, Lenin Chile, Lugumari, Laga Pia Cat, Sambasadre Kakelo. ကုံစင်းညွန့်တွေလည်းမြင့်တက်လာပြီးလုံလမဲတွေလည်းသန်းသန်းချီရှာခဲ့ပါတယ်။လွန်ခဲ့တဲ့ဆယ်နှစ်ကမြန်မာနိုင်ငံအလားအလာကောင်းခဲ့ပေမဲ့ရိုးရံမှုစင်းတွေကိုဘင်္ဂလားဒေ့ရှ်ဘက်မောင်းထုတ်ခဲ့တဲ့ကိစ္စကြောင့်အဲ့ဒီအချိန်ကနိုင်ငံတော်မှာဂုံတိခာမြန်မာနယ်ဒေါအောင်ဆန်းစုကြည်ပေါ်အနောက်နိုင်ငံတွေကအမြင်မရှင်းဖြစ်လာခဲ့ပါတယ်။တခြားအဓိကကြတဲ့စစ်ဗိုလ်ချုပ်တွေကိုတ နိုင်ငံတည်ငြိမ်မှုမပြတ်ပြားရေးအထူးသဖြင့်နေဆက်ကိုဖျက်ပြီးဒုက္ခသည်တွေသူတို့စီကိုဝင်လာရေးဖြစ်တယ်။နံပါတ်နှစ်မြန်မာနိုင်ငံဟာစူရဲ့အဓိကပြိုင်ဘက်တွေဖြစ်တဲ့အမေရိကန်ပြည်ထောင်စုနဲ့အိန္ဒိယတို့ရဲ့ခြေကုပ်စခန်းထူးဖြစ်မလာစေခြင်းဘူး။နံပါတ်၃မြန်မာနိုင်ငံကိုအိန္ဒိယသမုဒ္ဒရာရဲ့ထပ်ပေါက်မဟာဗျူဟာလမ်းဖြစ်စေခြင်းတဲ့ဆိုတော့ဒီမှန်ချက်သမှုပဲ ကျွန်တော်ရဲ့ပြမထားဒဏ်ခတ်မှုဆိုတာလည်းပဲထိရောက်မှုမရှိတဲ့လောက်ပဲဖြစ်တယ်စစ်တပ်ဟာအင်အားသုံးချိန်မှုရေးကိုသာအဓိကထားပြီးလှုပ်ဆောင်တော့မှာဖြစ်တယ်ကံကွက်သူတွေဘက်ကလည်းလွန်စွာဉာဏ်ရည်ထက်ပြီးတတိလဲကောင်းကြပါတယ်ဒါကြောင့်လာမယ့်လရွေမှာသပိတ်တွေဆက်လက်ဖြစ်ပွားပြီးပြည်နယ်မှုတွေလည်းပုံမှုပြင်းထန်လာမယ်ဆွေးရွာလာမယ်စီးပွားရေးပုံမှုဆင်းရဲနေကြတော့မယ်တိုင်းပြည် တိတ်ကိုတော့ပြန်မသွားတော့ဘူးစစ်အုပ်ချုပ်ရေးစွန့်ခွာတိုင်တဲ့ခရီးစတင်နေပါပြီဒါပေမဲ့ဒီမိုကရေစီဆိုတာနိုင်စုအကုန်ယူဆိုတဲ့ရွေးကောက်ပွဲစနစ်လူများစုကြီးစိုးရေးဆိုတာတွင်တော့မလုံလောက်ဘူးမြန်မာပြည်သူတရားလုံးပုံမှုကောင်းမွန်ပြီးပုံမှုလွတ်လပ်သောအပြောင်းအလဲကိုဖြစ်နိုင်ဖို့အတွက်ဇိုင်းရင်သားလူမျိုးစုအရေးကိုပုံမှုတုတ်တက်ကောင်းမွန်တဲ့အစီအစဉ်တရားချမှတ်ဖို့လိုအပ်နေတယ်လို့ရေးသားထားပါတယ်ခင်ဗျာ
ဒီလိုအမေရိကန်တန်ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်စမတ်ရိုဗီယိုမြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bambis.voanews.com မှာလည်းကြည့်ရှုနိုင်စင်နိုင်ပါတယ်။
ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ view ညမာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ် 8473748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်viewe မြန်မာဝိုင်း youtube လိပ်စာက youtube.com/viewebermesechannel ဖြစ်ပါတယ်စလုံးပေါင်းက voabermeschannel ဖြစ်ပါတယ် youtube စာမျက်နှာကိုရောက်ပြီဆိုရင် viewebermes လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ် twitter မှာဆိုရင်တော့ twitter.com/voabermes ဖြစ်ပါတယ်စလုံးပေါင်းက twitter.com/voabermese ဖြစ်ပါတယ်အသင်နဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ကြည့်နေရှင်တော့ soundcloud.com/voabermes ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။ VOA ကိုအားပေးနားဆင်နေကြတဲ့အတွက်ကျေးဇူးပါခင်ဗျာ။ VOA ထုတ်လွှင့်တဲ့အစီအစဉ်တွေကိုသောရရှင်ကြီးရဲ့လက်ထဲမှာပဲအလွယ်တကူရယူနားဆင်လို့ရဆိုရင် iPhone ဖြစ်ဖြစ် Android ဖုန်းမှာပဲဖြစ်ဖြစ် VOA ရဲ့ app ကို download ရယူထားနိုင်ပါတယ်အချိန်နဲ့တပင်းကြီးတင်ဆက်ပေးနေသမျှသတင်းနဲ့ video file တွေကိုအလွယ်တကူကြည့်ရှုနားဆင်နိုင်ပါတယ်ခင်ဗျာအခုတော့စီးပွားရေးကဏ္ဍဖြစ်ပါတယ် COVID-19 ဖြစ်နေတဲ့ကာလအတွင်းမှာပဲစစ်အာဏာသိမ်းခံရတဲ့မြန်မာနိုင်ငံမှာစားသောက်ကုန်နဲ့လောင်စာဆီတွေဈေးတက်လာတာဟာစိုးရိမ်စရာအခြေအနေဖြစ်ကြောင်းကရန္တမကကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ကသတိပေးပါတယ်။တရုတ်နိုင်ငံကိုထွက်သွားတဲ့တီးနှံကလွဲရင်ဆန်းအပါဝင်ကောက်ဘဲတီးနှံလက်ကားအယောင်းဝယ်ဈေးတွေကလည်းအေးနေပါတယ်။ဒါပေမဲ့လောင်စာဆီရှားပါလာတာနဲ့အမျှတေယူပို့ဆောင်ရေးဈေးကြီးလာတာကြောင့်လက်လီအယောင်းမှာဈေးတက်နေကြောင်းမန္တလေးမြို့ပွဲစားကုန်တဲ့စက်ပိုင်ရှင်များမဟာကထိန်အသင်းကဒီမန္တလေးကုန်စည်တိုင်းကုန်တယ်ကြီးတူကပြောပါတယ်။ဒီသတင်းပတ်စီးပွားရေးကဏ္ဍမှာမတ်သိန်ကြီးထိုက်တင်ပြထားပါတယ
်။ဘာဒီမှာတော့မလေးကုန်စည်အကြီးဆုံးကိုပေါက်ပဲသိရတယ်ပတ်သက်။တင်တာ3000လောက်ကြီးဟာလွန်လာမှ150ပဲ။ဘူးနိုင်ရစတာ။ဒီ2နှစ်လောက်ကြီးကခုကဘူးနိုင်ရ10ခွဲလုံးလုံး10ခွဲလောက်ဆိုလူမရှိတော့။ဟုတ်။ရောင်းဝယ်တော်တော်အာ
။ဆိုတော့အခုကုန်စည်တိုင်းမှာဟိုကုန်စည်ကပြတ်တဲ့အနေထားပါလားရှင်ဒီစံတို့ပဲလို့ပေါ့နော
်စံတို့ပဲလို့ကမတိတ်ရှိတယ်ကျွန်တော်တို့ပြီမာလဲတော့ပြတ်ဘူးပြီမာလဲဆိုတာကျွန်တော်တို့ညာဒေသပေါ့ဟိုပြီနေတယ်တော့မဒီလမ်းမဆက်သွေးရေးနဲ့ဒီလောင်စာကြီးရှားပါလောင်စာကြီးအတက်ပေါ်ပေါ့အတက်မှာပါလောင်စာကြီးတွေရတယ်လောင်စာကြီးအတက်တော့ transfer ကတွေတက်ပြီးတော့ဈေးတက်တာပါကျွန်တော်တို့ပြီမာတဲ့မှာဈေးကွက်ကညီနေပဲဆိုရင်ဒီရင်းသုံးဆိုရင်ဒီရင်းသုံးဆိုရင်ဆရာခင်တော့ကြားတယ်တက်တာအာနာမသိငယ်ရနဲ့ပြီးပြီပေါ့အာနာမသိငယ်တော့ဆရာခင်တော့ကြားတယ်ဖေ့စ်ဘွတ်ပဲဆိုရင်ဆရာခင်တော့ကြားတယ်ဒီကွက်အကြဆိုတာ
ဟုတ်ကဲ
့ဟုတ်မသိငယ်လက
်ဟုတ်ကဲ့အဲ့တော့စံကရောဘယ်လိုရှိပါလဲ
စံကတော့သူတို့အဲ့ဒီအိမ်ဟွာပေါ်ပဲထောက်ဖို့ပေါ်ပဲမူတည်ရမှာဒါတော့မြကြီးနာဆိုဗျာအမကျွန်တော်တို့ရထားလမ်းလည်းမပေါ်အောင်သင်္ဘောလမ်းလည်းမထွက်အဲဒါကားကြီးနဲ့ဆိုတော့ဈေးကြီးရပေါ့ဈေးကြီးတော့တက်တာပေါ့မှာ
ဩဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ဒီပြီးပအထွက်ကရောဘယ်လိုရှိပါလဲအခု
ပြီးပအထွက်ကလည်းတိတ်ပြီးတော့မဟုတ်ပေါ့ဗျာပြီးပအထွက်ကလည်းကျွန်တော်ထင်တော့ဒါဝင်းနေတာကျွန်တော်တို့ဒီမှာရောင်းဝယ်ထွက်လို့ဝယ်တာမဟုတ်ရောင်းဝယ်သဘောအရာရမ်းဝယ်နေဒီဘာလို့ဘောရာထိတ်လို့ရှိတာပေါ့ဘောရာထိတ်လို့တရုတ်ပြည်ပေါ့ဒီဘောရာထိတ်လို့ရှိတယ်ဘလို့တင်မောနေတော့မရှိပေါ့
တရုတ်ပြည်အထွက်ကတော့မလျော့ဘူးလို့ပြောပါတယ်ရှင်တရုတ်ပြည်အထွက်ဘလို့ရှိတာ
ဟုတ်ကဲ့ကျွန်တော်ပြောမယ်တရုတ်ပြည်အထွက်မလျော့လို့ကကျွန်တော်တို့ပြည်သူတင်းညာသူတို့မြေရဲသားလုံးသားထွက်တယ်ပိတ်စိမ့်ထွက်တယ်အဲသူဝယ်တဲ့ပစ္စည်းတွေတိတ်မကြဘူ
းဆိုတော့လောလောဆယ်တရုတ်ဘက်ကိုအယောင်းဝယ်ဖြစ်နေတဲ့ပဲတွေရရောဘာဘယ်ဘာပဲတွေအယောင်းဝယ်ဖြစ်နေပါလဲရှင်
ဒီပဲလုံးစာချီရမှာနာနာရှိတယ်နိုင်ကာလာဆိုပြပဲဒီသိန်းရှိတယ်ဟုတ်ထွက်တိုးပြောင်းနေရှိတယ်အမ
ဆိုတော့ဒီအဲ့ဒီပစ္စည်းတွေကတော့ဈေးမကျနိုင်ဘူးပေါ့နော်
ဒီအဓိကအိန္ဒိယဘက်ကိုသွားတဲ့ဟာတွေဘာတွေရောရှိပါသလား
ဟုတ်အိန္ဒိယဘက်သွားတဲ့အားကြီးရာရှိတယ်လေငါပဲစင်ကအရင်ပေါ်ကစား7000တထောင်ဒီနေ့ဆို5000တထောင်ပေါ်ကစားဆိုတော့အာနာမသိငယ်7000တထောင်7000ဝင်နေတော့1000လောက်ကျလာပေါ့7000တန်ပြည့်ရဟုတ်ကဲ့အိန္ဒိယဘက်ကိုမထွက်တော့ဘူးဆရာအိန္ဒိယဘက်ကလူချင်းတွေအမှကျွန်တော်တို့ဒီနေ့ပဲစင်ကိုကြိုက်တယ်ကျွန်တော်တို့နိုင်ငံဆိုရင်ဒါတင်းတရာဆွဲမဲ့တောင်ဘူးကအမှားတဲ့အားတွေကတင်းသိလောက်ထွက်မှာ
အင်းရပါကလည်းတိတ်ဘောမထွက်ဘူးပြောတယ်ရာသီဥတုမကောင်းလို့မိုးလို့ကတော့မမှန်လို့ဟုတ်ကဲ့ကျွန်တော်တို့ရှိဖို့နေရာလည်းမထွက်ဘူးကျွန်တော်တို့နိုင်ငံလည်းတိတ်မထွက်ဘူးမထွက်တော့ပဲကျွန်တော်ဒီနေ့ကိုပဲတင်ကိုကြိုက်တယ်ဒါမှမထားရဘူးနိုင်ရင်ရှင်နေကြအောင်ဟုတ်ဟိုဘက်ကိုတေယူပို့ဆောင်ရေးစရိတ်ကြောင့်လားဘယ်လိုကြောင့်မှလဲရှင်ဒီတင်မောတင်ခက်နေတယ်လို့အတားမကျရတယ်ကျွန်တော်လည်းအော လက်မခံရင်ဟိုအိန္ဒိယဝါပေါ့ပဲရန်ကုန်သိကြကြရန်ကုန်ပဲကြတာလေဒါဆိုရင်ဘူတော်ကြီးလိုင်းတာလို့ရှိပြရလို့ရှိရလေသူတို့ကလည်းတတိယထားလို့မရဖြစ်နဲ့စိတ်မချအဖြစ်နဲ့အဲ့တော့သိအဝဲလေးတယ်မှာ
ဟုတ်ကဲ့ဟုတ်ကဲ
့ဒီဝဲဘက်ကလည်းလေးတယ်ရောက်သွားတဲ့ကလည်းမထွက်ဘူး
ကျတော့ဒီအခုလက်ရှိနိုင်ငံရေးအခြေအနေအရဆိုရင်တော့အိန္ဒိယဘက်ကိုထွက်ဖို့ကတော်လေးမတိကျတဲ့အခြေအနေပေါ့နော
်မတိကျတဲ့အနေအထားကျွန်တော်တို့ကြိုက်တယ်ပေါ်လာတာတော့ကြိုက်တယ်7000လောက်တည်းဒီမကြခင်ကကြိုက်တယ်ကျွန်တော်ဒါမှမဟုတ်ရေးဥမာကြောက်တယ
်ဟုတ်ကဲ့ဟု
တ်ကဲ့မထားရေးဥမာ
ဟုတ်ကဲ့
ဟုတ်ဟုတ်
အခုလောလောဆယ်ဒီနေရာထွက်ကုန်ပစ္စည်းတွေအယောင်းဝယ်ရောက်တော့ရောဟိုမရောက်ရပဲနဲ့ထိုင်ခိုင်နေရတဲ့အနေအထားရှိလားဘယ်လိုလုပ်နေကြပါ့
ဟုတ်တယ်အဲ့နေကြပဲထိုင်ဖို့ခန်းနေတာဈေးကလည်းဖြစ်နေဈေးဘက်ကလည်းဟိုပုံတွေပွဲသားများမကြိုက်ဟိုနေရာတောင်သူတွေလည်းမကြိုက်မနေ့ပုံတွေတဲ့နေမှာဒါပို့ထားမရောက်မနဲ့ဒီလက်ရှိဈေးဘက်ကမကြိုက်တော့ရောင်းဝယ်နေဝင်ရမှာဆက်တာအဲ့ဒီဘောမှာ
ဆိုတော့ဒီလယ်သမားတွေဘက်ကတော့သူတို့ကလှောင်နိုင်တဲ့အင်အားတိတ်ရှိမယ်လို့မထင်ပါဘူးဆိုတော့လယ်သမားတွေတော့အခက်တွေ့မယ်ထင်တယ်နော
်လယ်သမားတွေကတော့ခက်တွေ့နိုင်မှုပြကျွန်တော်ထင်တယ်ခက်တွေ့ရလက်လုပ်စရာပဲခက်တွေ့မှာဟုတ်ဒါပေါ့ဈေးကပုံသိန်းတော့ကတော့ပုံတယ်ကြီးတွေပေါ်မူတည်ပေါ့တက်ချင်လဲတက်သွားမှာပေါ့ဗျာပစ္စည်းကင်ထားတဲ့လူတွေပေါ်မူတည်ပေါ့
ဟုတ်
တက်ချင်လဲတက်သွားမှာပါပစ္စည်းကပြတ်လာတော့မဟုတ်ဘူးမဝဲတိုင်းတာပဲရှိမယ်
ဟုတ်ကဲ့လောင်စာစီကိစ္စကရောဘယ်လိုရှိပါလဲအခု
လောလောဆယ်ကျွန်တော်တို့ကဘာပြရလောင်စာစီကပြပအာဟုာလေပြပအာဟုတော့အင်ပုတ်မရှိဘဲနဲ့တော့ဘာမှမရမလောက်ဘူးမှာစာအုံးစာသုံးစီရလောင်စာစီကကျွန်တော်တို့ပြီးတွင်ဒီတွေကမလောက်ဘူးမှာအဲ့ဒီနှမျိုးကတက်မှာလောင်စာစီရကျွန်တော်အမြင်ကလောင်စာစီရစာသုံးစီရတက်မှာ
ဟုတ်ကဲ့ဟုတ်
ကဲ့ဒါပြပအာဟုနေရတဲ့ပစ္စည်းနှစ်ခုကတက်ပကြနဲ့စံပေးရတော့တက်ဖို့မလွယ်ပါဘူးကျွန်တော်တို့ကတော့ပြည်နယ်တွေရောအဲစာအမထွက်တဲ့ပြည်နယ်တွေရောတက်ချင်တက်မှာဘောလမ်းမဆက်သွေးခရင်တော့
ဟုတ်ကဲ့
ဟုတ်ဟုတ်ဟုတ်ဟုတ်ဟုတ်
ကျေးဇူးပဲခွာ
မတင်ကြီးတိုင်းတင်ပြတဲ့စီးပွားရေးကဏ္ဍဖြစ်ပါတယ်စီးပွားရေးကဏ္ဍတွေကိုတင်းနှင်းလာနေညနဲ့အင်္ဂါနေ့မနက်ခင်းတိုင်းမှာထုတ်လွှင့်နေတာဖြစ်ပါတယ်အခုတော့ဘလော့ဂါတွေပြောသမျှအစီအစဉ်ပါရန်ကုန်မြို့ကဆန္ဒပြသူတွေပေါ်ရဲနဲ့စစ်တပ်ကဖြိုခွင်းလာခဲ့ရင်အချိန်မီလွတ်အောင်ပြေးနိုင်ဖို့ရှေ့ကနေတားဆီးကာကွယ်ပေးနေတဲ့လူငယ်အဖွဲ့တစ်ဖွဲ့ရှိပါတယ်။ကိုယ်တိုင်ကရောဆန္ဒပြသူတွေအတွက်ပါဘေးကင်းအောင်ဘလူပုံသဏ္ဍာန်နဲ့ကာကွယ်ပေးနေတယ်လဲဆိုတာကိုမတ်စုမြတ်မုံကအဲ့ဒီအဖွဲ့ကိုတည်ထောင်တဲ့ဂျန်စီလူငယ်နဲ့မေးမြန်းပြီးဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ဆက်ထားပါတယ်။
ဆရာနာတိမ်မှုအပေါ်ဆန့်ကျင်ဆန္ဒပြနေတဲ့တွေကိုဘေးရန်ကြီးအကင်းအောင်လို့ရှေ့တန်းကနေအကာအကွယ်ပေးနေတဲ့လူငယ်တွေရန်ကုန်မြို့မှာရှိပါတယ်။အသက်20ဝန်းကျင်လူငယ်တွေစုဖွဲ့ထားတဲ့အဖွဲ့ကစစ်တပ်နဲ့ရဲကဖြုတ်ခွဲလာခဲ့ရင်ဆန္ဒပြပြီးတဲ့တွေဘေးကင်းရာထွက်ပြေးနိုင်အောင်ရှေ့ကနေစူးစမ်းကာကွယ်ပေးနေကြတာဖြစ်ပါတယ်။ပြည်သူကိုကာကွယ်တဲ့အဖွဲ့ကိုတည်ထောင်တဲ့လူငယ်ကသူတို့ဘာသာအခုလိုကာကွယ်ပေးနေရတယ်လဲဆိုတာကိုရှင်းပြထားပါတယ်
။ကျွန်တော်ဒီအချိန်မှာပေါ့နော်ရဲဆိုတာလည်းကျွန်တော်နိုင်ငံမှာမရှိဘူးစစ်သားဆိုတာလည်းကျွန်တော်နိုင်ငံမှာမရှိတော့ကျွန်တော်ကပြည်သူကိုကာကွယ်ရမယ့်အဖွဲ့ပြည်သူကပဲပြည်သူကိုကာကွယ်မှုတွေပြီးတော့
ကျွန်တော်ကကာကွယ်အဖွဲ့တစ်ခုအနေနဲ့ကျွန်တော်ဖွဲ့လိုက်တာပေါ့နော်အရေးပေါ်ကာကွယ်အဖွဲ့အနေနဲ့ကနားပြတာကိုဖေဖော်ဝါရီတလလုံးကြီးကတော့လုပ်တယ်ဗျပြီးတော့ကျွန်တော်တို့ဒီဖေဖော်ဝါရီလပြည့်ရဲ့အချိန်မှာပြည်သူတွေပေါ့နော်ကျွန်တော်တချို့ကောင်တွေကဟိုဘယ်လိုရမလဲငါတော့ကြားကောင်တွေကဒါတွေကငါချင်းချောက်တော်ငင်းတဲ့အချိန်မှာကျွန်တော်လက်မခံတဲ့ပြည်သူကာကွယ်ရဲ့အဖွဲ့တစ်ဖ
တို့ကကာကွယ်ရေးအဖွဲ့တစ်ခုဖွဲ့လိုက်တာပေါ့နော်ပြီးတော့ကျွန်တော်ဒီအဲ့လိုမျိုးမတိုင်ခင်မှာလည်းကျွန်တော်9000စားရီးရပြည်သူဓာတ်နဲ့ထိုးတာတွေဟိုလေးဝါညလာပြစ်တာတွေအဲ့အရာတွေကျွန်တော်ကလက်မခံနိုင်တဲ့အတွက်ကျွန်တော်ကနေပြီးတော့ဒီလိုမျိုးပြည်သူကိုထိခိုက်ခြင်းမခံနိုင်တဲ့အတွက်ကျွန်တော်ကကာကွယ်ရေးအဖွဲ့လုပ်လိုက်တာပါဗျာ
အဲ့တော့ကာကွယ်ပေးတဲ့အဖွဲ့ဆိုတာကကိုကရောပြန်ပြီးကိုထိလက်ရောက်ပြန်ပြီးသူတို့ကိုလှုပ်ဖို့ရည်ရွယ်ချက်ရှိတာလား
သူတို့ရောကျွန်တော်တို့ကအသားနာအောင်လှုပ်တာမျိုးတော့မရှိဘူးဥပမာအဖြစ်ကျွန်တော်ရဲရီအနေရောကျွန်တော်တို့နဲ့ရဲနဲ့အနည်းဆုံးကျွန်တော်တို့ကခိုက်တရားအကွာအဝေးထားတာသူတို့ဘက်ကနေရောပြည်သူကိုနည်းနည်းထိခိုက်နိုင်တဲ့အရာမျိုးဖြစ်လာကျွန်တော်မြင်ဝဲဝအောင်လှုပ်လိုက်တာမျိုးပြီးတော့ကျွန်တော်တို့သူတို့ဒီလိုဖမ်းတဲ့အချိန်မျိုးကျွန်တော်အဖမ်းမခံအောင်ရှိနေကာပြီးတော့ပြည်သူကိုပြန်ရအောင်ဆွဲခေါ်တာမျိုးတွေဒါမှမဟုတ်ကျွန်တော်ဥပမာမျိုးကရှိမှာပေါ့နော်ရဲရနေပြီးတော့ထောက်ထားပြီးတော့ပြိမိသွားမျိုးရှိရပြင်ကျွန်တော်ကအဲ့လိုသွားပြီးတော့ထုတ်ပြီးတာမျိုးလုပ်ပြီးပါဗ
ျမောင်လေးတို့လုပ်နေတဲ့အဖွဲမှာဟိုအဖွဲဝင်နေရောလူတွေအများကြီးပါဝင်ပြီးတော့အဲ့လိုအကာအကွယ်ပေးနေလားဟိုဘယ်နှခါလောက်အဲ့လိုမျိုးအကာအကွယ်ပေးခဲ့ဘူးရယ်ဆိုတာလည်းပြောပြပါလား
ဟုတ်ကဲ့ဗျဟုတ်ကျွန်တော်တို့အကာအကွယ်ပေးခဲ့ဘူးပါဆိုရင်ပေါ့နော်ကျွန်တော်ဥပမာပြင်မက်ရှလာ၂ရက်နေမှာဆိုရင်ကျွန်တော်ပြန်ကုန်မြို့ယူဇနာပလာဇာကိုဖြုတ်ဝင်းခံရတဲ့နေ့မှာဆိုရင်ကျွန်တော်တော့မလို့ပြည်သူရင်အားကကျွန်တော်မရှိဘူးဆိုရင်300နီးရောက်လာရှိရယ်အဲ့လို300နီးပါးလောက်ရဲတပ်ဖွဲ့အင်အားကသူတို့ပထမစစ်တမ်းအင်အားပေါ့နော်ဆယ်ယောက်ဝန်းကျင်မရှိတဲ့အတွက်ကျွန်တော်ဒီဆန္ဒပြပြည်သူတွေရဲ့ငြင်းရတော့ဆန္ဒဆက်ပြမယ်အဲ့ချိန်မှာကျွန်တော်ဒီရဲက3စီးရောက်လာပြီးမှလာပြီးတော့သူတို့အတံပုံးနဲ့ညည့်ရုံပုံးနဲ့ရဘာကြီးနဲ့ပြစ်ပြီးချိုးခွင်းတာမျိုးဖြစ်လာခဲ့အဲ့ချိန်မှာကျွန်တော်တို့အရှိရာဒိုင်းနီနဲ့ကာပြီးမယ်ဒိုင်းနီနဲ့ကာပြီးကျွန်တော်အနောက်ကပြည်သူကိုပြန်ပြီးတော့ဘေးကင်းရလောက်ဖို့တော့ဆိုကျွန်တော်နောက်မှထားတဲ့လူ20ရာနဲ့အဲ့လိုထုတ်ပြရပါနော်အဲ့လိုလုပ်ပြီးရင်လည်းကျွန်တော်အိမ်မှာပြည်အဖမ်းခံနိုင်ရခြင်းနဲ့ကျွန်တော်တို့ဒီရှေ့ရောက်တော့ဖမ်းခံအဲ့ဒီမှာကျွန်တော်အဖွဲ့ကကောင်းကြီးတယောက်လည်းပါသွားပါတယ်။အာအဲ့ဒီချိန်မှာဆိုရင်ကျွန်တော်ကိုယ်ဟန်လေးအိမ်ကအကြံစားတာကြီးရောဘတ်ကြီးမန္တာကြီးလည်းရှိခဲ့တယ်။ကျွန်တော်အဖွဲ့မှာလည်းရောဘတ်ကြီးမန္တာကြီးလည်းရှိခဲ့ဒါနဲ့ရက်ဒီမှာပေါ့ပြီးတော့ကျွန်တော်တောင်မွေတီတာလမ်းမှာပေါ့နော်ကျွန်တော်၄ချိန်ဒီဒီဖြိုးခွဲခံတာကျွန်တော်အိမ်မှာဆိုနေ့ကြီးတနင်္ဂနွေနေ့စားပြီးညနေ9:00တော့ဒီ၄ကဒီဖြိုးခွဲခံရတယ်အဲ့မှာဆိုပြည်သူတယောက်မှတော့ပါဝင်သွားခြင်းမရှိဘူးဒါမဲ့ကျွန်တော်ရဲ့ဒီဖြေးလမ်းထဲမှာရှိရလို့ရမပါပါဘူးနဲ့ဘေးလမ်းထဲဝင်ပြေးသွားနှစ်ယောက်ကအဖမ်းခံနေရအကြီးမားဆုံးကာကွယ်ပေးရလို့ကျွန်တော်ဆက်လျက်နေညာဆိုရင်ကျွန်တော်ဒီတောင်ငုံမှာပေါ့နော်တောင်ငုံမှာကျွန်တော်ပြစ်ခတ်ခုဖြုတ်ခွင်းနေနေအဲ့ဒီမှာဆိုထိခဲ့တဲ့အရာလို့ဆယ်ဦးကြီးပါလို့ရှိခဲ့ပေမဲ့ကျွန်တော်အဲ့မှာဆိုရင်ကျွန်တော်ဒီတောင်ငုံပြစ်ဆက်မျိုး EVG ရုံချင်းမှာဆိုတာဒိုင်းကလူငယ်လေးနှစ်ယောက်ကတော့ပြိမိနေတာအဲ့သူတို့ကမမဲမြင်တာနဲ့ပြစ်နေတဲ့အချိန်မှာဆိုကျွန်တော်အဖွဲ့ကနေပြီးတော့မီတက်ဆီဘူး300မျိုးတွေကာလာဘုံတွေ300မျိုးတွေပြီးရင်အတံဘုံတွေနဲ့သူတို့ကပြန်ပြန်လှုပ်ပြီးတော့ကျွန်တော်ပါပြီးတော့အဲ့လူငယ်နှစ်ယောက်ချက်ထုတ်ပြနိုင်ရပါကြ။ကာကွယ်မှုအနေနဲ့ဆိုကျွန်တော်ဒီတောက်လျှောက်ကိုလုပ်ခဲ့တာအများကြီးပဲ။ဆန်းချောင်းဆိုလည်းဆန်းချောင်းပေါ့နော်ကျွန်တော်မလာကုန်းပိတ်မိနေမလာကုန်းသွားထုတ်ပြရမယ်။အဲ့လိုလုပ်ခဲ့ပြီးပါတယ
်။ကိုယ်ကလည်းမထိခိုက်အောင်ဟိုကာကွယ်ကိုကာကွယ်ပေးနေတဲ့သူတွေလည်းအထိခိုက်နည်းအောင်လို့ရောဘယ်လိုမျိုးတွေဟိုပြင်ဆင်လဲရှင်
။ကျွန်တော်တို့ဘယ်လိုပုံစံလုပ်လဲဆိုရင်အညွန့်နဲ့ရောက်ပြီးဆိုရင်ကျွန်တော်တို့နဲ့ပြည်သူတွေကိုကျွန်တော်အနည်းဆုံးကျွန်တော်တို့နောက်မှာပေါ့နော်ဆယ်ပြီးခွာပြီးတော့နေထိုင်ကြပါသေးတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်ဒီဆယ်ပြီးခွာရဲ့အချိန်မှာကျွန်တော်ကတဖြည်းဖြည်းချင်းကျွန်တော်ဒီအရှိမကျွန်တော်အဖွဲ့ကတော့ဒိုင်းကိုင်းနေလူလေးရှိတယ်ဒီဒိုင်းနေလည်းကျွန်တော်နောက်ဆုံးရအချင်းကအရင်အချင်းတန်ကြမ်းကြမ်းမရှိတော့ကျွန်တော်ဆယ်ပြီးခေါ်လိုက်တာမျိုးပြီးရင်ကျွန်တော်သူတို့ဘက်ကနေပြီးတော့ပြင်လိုက်မယ်မြင်ဝင်ရှင်းမှုတော့ကျွန်တော်လောက်ကာမျိုးကြီးလမ်းကြောင်းဆိုရင်ကျွန်တော်ပြည်သူကိုကျွန်တော်အရင်ဆုံးစီးရုံရတာပေါ့နော်ဘယ်လိုစီးရုံရတော့ဟောလုံးဝသူပြည်သူကိုဆန္ဒပြပြည်သူကြောက်စိတ်ကိုလျှော့ရတယ်လျှော့ပြီးပါရင်သူတို့ကျွန်တော်အချင်းဘယ်လောက်ဆွဲပေးနိုင်လဲမှန်သူတို့ဘက်ကချီတက်လိုက်မှကျွန်တော်အချင်းဘယ်လောက်ဆွဲပေးမယ်အဲ့ဒီဆွဲပြီးတဲ့အချင်းနဲ့မလွတ်အောင်ပြေးပါဒီမှာကျွန်တော်တို့ဖွဲ့နောက်ဆုံးတာပေါ့နော်အဲ့လိုမျိုးတို့ဒီချာရှင်းကြပါ plan လေးနေတယ်ပေါ့နော်ဒီ strategy ဒီချာရှင်းကြပြီးတော့ကျွန်တော်လောက်သွားဖြစ်တဲ့အတွက်ကျွန်တော်တို့တွားလိုက်တဲ့နေရာတိုင်းမှာများသောအပြင်အောင်ထိတိုင်းမှုနဲ့ကျွန်တော်ဖန်ရှိခံရော့ရော့နေပါခင်ဗျာတွားမှာဆိုကျွန်တော်ဒါ training တစ်ခုကြောင့်လည်းပါတယ်ဒါပေမဲ့တို့လိုမျိုးကကျွန်တော် CPU ဟာကျွန်တော်ညလေ့ကျင့်ထားလို့မဟုတ်တဲ့တော့ဟိုတချို့နေရာလေးမှာလိုအပ်ချက်တွေရှိနေရှိမှာပေါ့နော်ဒါပေမဲ့ကျွန်တော်ရဲ့အသေးစိတ်မှာတော့ကျွန်တော်အဖွဲ့မှာရှိရ54ယောက်မယ်အသေးစိတ်ကပြည်သူကိုကာကွယ်ပေးဖို့အတွက်အတိအကျရှိရဖြစ်တယ်ပြည်သူပေးခြင်းမှာကျွန်တော်54ရောင်းနောက်ဆုတ်တာပါခင်ဗျအဲ့
တော့အဲ့လိုမျိုးပေါ့နော်ပြည်သူကိုကာကွယ်ပေးတဲ့အဖွဲ့ကိုလုပ်တဲ့အခါမှာမောင်လေးတို့လုပ်တဲ့အခါမှာဒီလိုမျိုးဟိုကာကွယ်ခြင်းနဲ့ဆိုပြီးတော့မှပါဝင်လာတဲ့လူတွေရောတော်တော်လေးစိတ်ဝင်စားချင်တာတွေ့ရလားရှင
်ကျွန်တော်အရှိမလေးအဖွဲ့ကြီးတစ်ခုရှိခဲ့ပေါ့နော်အဲ့ဒီအဖွဲ့ကြီးမှာဆိုတော့အမှားကြီးလေးတစ်ခုဖြစ်တဲ့ပြည်သူတော်တော်များမယုံမကြည်တော့ရှိရဒါပေမဲ့ကျွန်တော်အဖွဲ့ကတနေရာသွားလိုက်ဥပမာကြောင်မြောင်းသွားတာမျိုးဆန်းချောင်းသွားတာမျိုးပြီးရင်ကျွန်တော်ဒီတခြားနေရာလေးသွားတာမျိုးတွေမြန်မာပလာဇာလိုနေရာမျိုးသွားတာမျိုးဆိုရင်
ကျွန်တော်အဖွဲ့လှုပ်ရှားမှုမြင်ပြီးဆိုရင်ဒါသဘောကျရင်လာချောင်းရည်လိုရည်ဒါမဲ့ကျွန်တော်မှာအဓိကအရင်ကျွန်တော်ဒီအလူရှင်နေလဲတိတ်မရှိသေးဘူးနောက်တော့ကျွန်တော်မှာဘတ်ဂျက်အင်အားလည်းနည်းပြီးရပြီးကျွန်တော်မှန်ပါတော့ခဏပိတ်ထားပါတယ်ဂျွိုင်းရင်လည်းလူရောအများကြီးဒါမဲ့အခုကျွန်တော်မှာတော့ပြန်ပြီးပြင်ဆင်ထားနေရှိပါတယ်ဒါကြောင့်လည်းကျွန်တော်တဖြည်းဖြည်းနဲ့ဒီတိုင်ပွဲကကျွန်
ုဟိုလူအင်အားပေါ့နောက်ပစ္စည်းအင်အားကရောဘယ်လိုမျိုးစုစည်းပါလဲရှင
်။အော်အဲ့ရာကျတော့ကျွန်တော်ကကျတော့ Facebook ပေါ်မှာပေါ့နော်ကျွန်တော်အနေနဲ့ရောဒါဟို group နာမည်တော့မပြောတော့ဘူးပေါ့နော်ဒါဟိုကျွန်တော် group အနေနဲ့ page name လေးထောင်ထားတာမျိုးရှိရဲ့ပြီးတော့ကျွန်တော်အော်ကျွန်တော်အလူငွေလေးရရလေးရှိဒါပေမဲ့အလူငွေကတော့အများကြီးရတော့မဟုတ်ဘူးကျွန်တော်ရဲ့အတိတွေတွေက3-5ခုလောက်ကလူလာမျိုးကြီးလောက်ပဲကျွန်တော်ကအဲ့ဒီဥစ္စာတွေကျွန်တော်ရဲ့ဒီ professional life ကရရပေါ့နော် work ကနေပြီးတော့ရရလာတာလေးနဲ့ကျွန်တော်ပေါင်းပြီးတော့ပစ္စည်းတွေဝယ်တာမျိုးလုပ်တာမျိုးလုပ်ပါခင်ဗျပြီးရင်ကျွန်တော် quarantine training ပေးတာမျိုးကိုခန့်ပညာတော့ကျွန်တော်ဒါဟိုကျွမ်းကျင်ရင်းလေ့ကျင့်တာဖြစ်တဲ့သင်ခါဖြစ်တဲ့တော့ကျွန်တော်ဒီပြည်သူတို့လုပ်တဲ့ညာမျိုးမှာကျွန်တော်ကာကွယ်နိုင်တဲ့မျိုးကြီးကျွန်တော်ဖရဲလူလေးကျွန်တော်တရားပြန်တင်နေ training တရားပေးပြီးတော့ကျွန်တော်ဟုတ်အတက်နိုင်ဆုံးကြိုးစားပြီးကာကွယ်ပေးရပါတော့။ဒီကြာတကူကတော့သူတို့ဘက်ကလက်နက်တွေနဲ့ဟိုလိုရောလူသိမ်းရှိရတဲ့အတွက်ကျွန်တော်ဒါကြီးစစ်ကတော့ကျွန်တော်ဘက်ကတော့ဒါကာကွယ်နိုင်မှုတက်ကတော့တော်ချောင်းစင်းရတယ်။တွေးနေစဉ်းစားကြည့်မှာတော့ကျွန်တော်အတက်နိုင်ဆုံးကြိုးစားပြီးကာကွယ်ပေးပါရစေ။အဲ့လိုမျိုး
။အခုမောင်လေးတို့ဒီပြည်သူတွေအကာအကွယ်ပေးနေတဲ့အဖွဲ့အနေနဲ့ပေါ့နော်။အခုဒီလိုကာကွယ်ပေးတဲ့နေရာမှာရောဘယ်လိုမျိုးတွေလိုအပ်ချက်တွေရှိတယ်လို့ရောပြောလို့ရလဲရှင
့်။လိုအပ်တာကတော့ကျွန်တော်ဥပမာပြင်ကျွန်တော်ဆိုရင်ဒါကြီးကျွန်တော်ဒီ verse ကြီးဆိုရင်ကျွန်တော်ဒါ online မှာဒီ verse ကြီးကိုကျွန်တော်ကကာတာရိုက်ထေးတာတို့ပြီးရင် stick ရိုက်ထေးပြီးသုံးနာမျိုးလည်းလုပ်ပါဘောနော်ဟိုအဲ့တော့သူတို့တနက်ပြစ်လိုက်တဲ့အချိန်မှာကာလာမကာလာအတိကျတော့မသိနိုင်ဘူးကျွန်တော်ရောဘာကြီးကအကောင်းဆုံးကာနေတာဘောနော်အဲ့တော့ဟိုကျွန်တော်အတအနေနဲ့ဒီပတ်သက်မဲ့50-50အဟိုင်းတော့တော့ရှိရဲ့ပြီးရင်ကျွန်တော်ဒီမျက်ရည်ပုံကာဖို့တော့ပြင်ကျွန်တော် dress mark လို့ခေါ်ရကျွန်တော်ဒီနှက်ခေါင်းအသက်ယူလမ်းကြောင်းကောက်ကပေးရဲ့ဥစ္စာလေးလိုမယ်ခင်ဗျပြီးတော့ရင်ကျွန်တော်ဒီအခုနောက်ပိုင်းမှာပြင်ဒါအကြံဖက်အဖွဲ့ကြီးကပြစ်ခတ်နေတာမဟုတ်ဘူးကျွန်တော်အာဟာရောရဒီကပြတာဖြစ်တဲ့တော့ကျွန်တော်ခေါင်းအောင်ကာကွယ်နိုင်နေပေါ့နော်အာအုတ်ထုတ်ဆိုရင်အကောင်းကောင်းလေးပေါ့နော်ဒီမပေါက်တော့တဲ့အုတ်ထုတ်မျိုးလေးရောအနည်းငယ်လိုအပ်ချက်ရှိပါခင်ဗျကျွန်တော်ကတော့ကျွန်တော်တို့ကအတက်နိုင်တဲ့ကြိုးစားပြီးကာကွယ်နေပါတယ်ခင်ဗ
ျပြည်သူကနေပြည်သူကိုကာကွယ်ပေးတဲ့အဖွဲ့ကိုတည်ထောင်သူ generation Z လူငယ်တယောက်ဖြစ်ပါတယ်ပြည်သူတွေကိုအကာအကွယ်ပေးနေချိန်မှာစိုးရိမ်စိတ်ရှိပေမဲ့ကြောက်စိတ်တော့မရှိပါဘူးလို့လည်းသူကပြောပါတယ်ရှင်ကျွန်မဆုမြတ်ပါမှာ
ပါစီမံမောတင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်မှာပြည်သူကာကွယ်ရေးတပ်ဖွဲ့တစ်ခွဲအကြောင်းကိုနားဆင်ကြရတာဖြစ်ပါတယ် VOA ကထုတ်လင်းတာတွေနဲ့ပတ်သက်လို့ဝေဖန်အကြံပေးစာတွေရေးပို့ခြင်းနဲ့ဆိုရင်တော့ကျွန်တော်တို့ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ကျွန်တော်တို့ရဲ့ဒီ VOA ရုံးချုံရဲ့ဖုန်းနံပါတ်က1-239-382-555လေးဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြမှာပါ
မြန်မာစစ်တပ်နောက်ဒီမိုကရေစီရေးတောင်းဆိုဆန္ဒပြကြသူတွေအပေါ်စစ်တပ်ရဲ့အကြမ်းဖက်ဖိနှိပ်မှုတွေနဲ့ဆက်ဆံနေတဲ့စစ်အရာရှိနှစ်ဦးတပ်မနှစ်ခုကိုအမေရိကန်ကတင်းနယ်လာနေမှာအရေးယူတန်းခတ်ပါတယ်ရဲချုပ်တာဝန်လည်းယူထားတဲ့ဒုတိယပြည်ထရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးတန်းလှိုင်စစ်စင်ရေးအထူးအဖွဲ့မှဒုတိယဗိုလ်ချုပ်ကြီးအောင်စိုးတပ်မ33ခြေလင်းတပ်မ89တို့ရဲ့ပိုင်ဆိုင်မှုတွေအကျိုးစီးပွားတွေကိုအမေရိကန်ကပိတ်ပင်ကန့်သတ်ကြောင်းဗဏ္ဍာရေးဝန်ကြီးဌာနကမတ်လ22ရက်နေ့မှာကြေညာလာပါမြန်မာဆီယနာတိမ်မှုစန့်ကျင်ဆန္ဒပြမှုတွေအတွင်းလုံခြုံရေးတပ်ဖွဲ့ဝင်တွေလက်ချက်နဲ့တေဆုံးသူအနည်းဆုံး224ဦးရှိပြီဖြစ်ကြောင်းကုလသမဂ္ဂလူ့အခွင့်အရေးရုံးကပြောဆိုထားပါတယ်အမှန်တကယ်တေဆုံးရသူအရေအတွက်က250ကျော်နိုင်တယ်လို့လည်းကုလသမဂ္ဂကယုံကြည်ထားပါတယ်မန္တလေးမှာတနင်္လာနေ့ကဆရာနာသိဆန့်ကျင်ဆန္ဒပြပွဲကိုစစ်တပ်နဲ့ရဲကကျင်းပသုံးပြီးတနက်နယ်ပစ်ခတ်ခဲ့တာကိုကာကွယ်နိုင်ရေးကြိုးစားတဲ့အနေနဲ့ဆန္ဒပြသူတွေဘက်ကလမ်းပေါ်ကအတားအဆီးတွေကိုမီးရှို့ခဲ့တယ်လို့တချို့ကတော့လေးခွနဲ့ပြန်ပစ်ဖို့ကြိုးစားကြပါတယ်။လမ်းပေါ်ထွက်ဆန္ဒပြပွဲတွေနှစ်လနီးပါးရှိလာချိန်လူမဲ့တပိတ်တွေနောက်လုံခြုံရေးတပ်ဖွဲ့တွေဘက်ကတနက်နယ်ပစ်ပယ်ရေချောင်ရှားနိုင်ဖို့အတွက်မနေ့မိုးမလင်းခင်ဆန္ဒပြချီးတက်မှုတွေညပိုင်းဆန္ဒပြချီးတက်မှုတွေနီလန်ပေါင်းစုံအသုံးပြုနေကြပါတယ
်။တရင်ချင်းချုပ်ကိုပြောပြခဲ့တဲ့မတ်တင်ကြီးထိုက်ကျေးဇူးပါခင်ဗျာ။ဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကဒေါကင်မျိုးသက်ဖြစ်ပြီးအတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ပက်ထရစ်ဒေယာဖြစ်ပါတယ်။ဒီကနေ့မနေ့အတွက် VOE အစီအစဉ်တွေကိုမနေ့6နိုင်နေ9နိုင်ဒီလိုင်းနိုမီတာ30-40 48တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်။တော်ရရှိများနဲ့တကွာမြန်မာပြည်သူအားလုံးဘေးအန္တရာယ်ကင်းဝေးတဲ့နေ့တစ်နေ့ဖြစ်ကြပါစေ။ဒီရီကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါ။